Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ View American တိုင်းရဲ့2019ခုနှစ် March 1ရက်တောက်ချနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3048တို့ကနေဓာတ်ရိုက်ထုတ်လင်းနေသလို View ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်ပါပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုဥကြော်စံသားနဲ့အတူကြီးညာပေးပါပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကသဘောတူညီချက်ဘာမှမရဘဲနဲ့ပြီးဆုံးသွားပါပြီ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာဖိလစ်ပိုင်နိုင်ငံကိုတွားရောက်နေပါတယ်။ဇန်နဝါရီမှာမြန်မာနိုင်ငံကိုစစ်ညက်ကြာခီးတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်ချနာဘူနာရဲ့အတွေ့အကြုံတွေကိုအမေရိကန်ပြည်ထောင်စုနယူးယောက်ကကုလသမဂ္ဂရုံးချုပ်မှာအစီရင်ခံစာတင်သွင်းခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညောင်ရော
ဟုတ်ကဲ့ပါခင်ဗျာကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးဆွေးနွေးချက်မှာတော့
In the broader context of Myanmar's democratic transition military and civilian tensions
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအခြေအနေဟာစိုးရိမ်နေရတဲ့အခြေအနေမှာရှိနေသေးပဲလို့ခရစ်စတင်းဘူဂနာအထူးကိုယ်စားလှယ်ပြောကြားသွားတာကိုသတင်းနေပြီးမှနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့အခြားသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးတော့တောက်တန်နေမနေ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးကျော်စံသားတို့ပြောပြပေးပါဦးခင်ဗျ။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲဟာသဘောတူညီချက်တစုံတရာမရဘဲနဲ့ပြီးဆုံးသွားပါပြီ။ခေါင်းဆောင်တို့ဆွေးနွေးပွဲပြီးသဘောတူညီချက်လက်မှတ်ရေးထိုးမယ့်အခမ်းအနားနဲ့နေ့လယ်စာစာပွဲကျင်းပဖို့ပြင်ဆင်ထားပေမဲ့ချက်တပရင်းနေနေလဲဆွေးနွေးပွဲပြီးဘာသဘောတူညီချက်မှမရတဲ့အတွက်အခမ်းအနားနှစ်ခုစလုံးပယ်ဖျက်ခဲ့ပြီးတွေ့ဆုံပွဲလည်းအဆုံးသတ်ခဲ့တာပါ။ဆွေးနွေးပွဲအတွက်သဘောတူညီချက်မရဘဲအဆုံးသတ်ခဲ့တဲ့အတွက်ဒါကိုအမြဲတမ်းပဲပြင်ဆင်ထားရမှာဖြစ်ကြောင်းသမ္မတထရန့်ကပြောသလိုတနေ့မှတော့သဘောတူညီချက်တစုံတရာအတွက်လက်မှတ်ရေးထိုးဖို့ဖြစ်လာနိုင်တယ်လို့ပြောပါတယ်။ဒါအပြင်လက်မှတ်ရေးထိုးဖို့အတွက်သူတို့နှုတ်စလုံးကဆွေးဆက်တမ်းတွေတကယ်ပဲပြင်ဆင်ထားခဲ့တယ်လို့လည်းအတည်ပြုပြောဆိုတာပါ။ Kim ကအမေရိကန်ဘက်ကရည်ယူတန်ခတ်မှုတွေဖယ်ရှားပေးစီခြင်းတယ်လို့ပြောပေမဲ့အမေရိကန်ဘက်ကဒါကိုမလုပ်နိုင်ကြောင်းလဲဆွေးနွေးပွဲအပြီးဟနွိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတကပြောပါတယ်။မြောက်ကိုရီးယားဘက်ကအမေရိကန်နဲ့လိုလားတယ်လို့ဒေတာရင်းနေရာအတော်များများမှာနျူကလ িয়ার လက်နက်ဖြတ်သိမ်းမှုဆန္ဒရှိပေမဲ့အမေရိကန်ဘက်ကတန်ခတ်အားရည်ယူမှုအလုံးကိုဖယ်ရှားမပေးနိုင်ဘူးလို့လည်းပြောပါတယ်။သူတို့ကရုံပြုံးနျူကလ িয়ার စခန်းဖြတ်သိမ်းရေးကိုဆွေးနွေးပေမဲ့ရှုပ်ထွေးစေတဲ့အချက်ကနောက်ထပ်ယူရေနီယမ်တန့်စင်တဲ့နေရာဖြစ်တယ်လို့သမ္မတကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကမြောက်ကိုရီးယားနေနဲ့နောက်ထပ်နျူကလ িয়ার နဲ့ဒုံးကြည့်ဆန်းတက်မှုတွေလုပ်တော့မှာမဟုတ်ကြောင်းဗုဒ္ဓဘုရားညစာစာပွဲမှာကတိပေးခဲ့တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယုံဟိုးကလည်းချက်ချက်ပပသတင်းစာရှင်းလင်းပွဲကိုဟနွိုင်းမှာပြုလုပ်ခဲ့ပြီးတကယ်လို့အမေရိကန်ပြည်ထောင်စုကနောက်ထပ်ဆွေးနွေးပွဲလုပ်မယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ညှိနှိုင်းဆွေးနွေးမှုနဲ့ပတ်သက်ပြီးသဘောထားမပြောင်းဘူးလို့လည်းကြေညာခဲ့တာပါ
။ Israel ဝန်ကြီးချုပ် Benjamin Netanyahu အပေါ်အဂရိလိုက်စားမှုတွေနဲ့ဆွဲချက်တင်ဖို့လှုပ်ဆောင်ခဲ့တဲ့သူ့ရဲ့ရွေချက်ဟာဝန်ကြီးချုပ်နေတန်ယာဟုနိုင်ငံရေးမှာပါဝင်ပတ်သက်နေတာကိုအဆုံးသတ်စီဖို့အတွက်ဖြစ်တယ်လို့အစ္စရေးနိုင်ငံတော်ရှင်းတဲ့ဂျိုအဗာရှိုင်မက်ဒယ်ဘစ်ကကျသပရင်းနေ့မှာပြောကြားလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေနှစ်နှစ်ကျော်လုပ်ခဲ့ပြီးတဲ့နောက်မှာရှင်းတဲ့ဂျိုကအခုလိုသူ့ရဲ့အစီအစဉ်ကိုထုတ်ပြောခဲ့တာဖြစ်ပါတယ်။အစီအစဉ်ကိုထက်ချင်းမထုတ်ပြန်သေးပေမဲ့ဝန်ကြီးချုပ်နေတန်ယာဟုကိုလက်ပေးလက်ယူမှုအဂတိလိုက်စားမှုနဲ့ယုံကြည်မှုချိုးဖောက်မှုတွေနဲ့တရားစွဲဆိုဖို့ရဲတွေရဲ့အကြံပြုချက်ကိုလက်ခံဖို့ရှိတယ်လို့ရှင်းတဲ့ဂျိုကပြောတာဖြစ်ပါတယ်။ဝန်ကြီးချုပ်နေတန်ယာဟုပေါ်ဘယ်လိုတရားစွဲဆိုမှုမျိုးမဆိုဒါဟာအစ္စရေးနိုင်ငံသမိုင်းတစ်ချောက်မှာလက်ရှိအနာရဝင်ချုပ်တူကိုရာဇဝတ်မှုနဲ့ပထမဦးဆုံးအထင်တရားစွဲဆိုမဲ့ကိစ္စဖြစ်လာပါလိမ့်မယ်။နောက်ထပ်ရွေးကောက်ပွဲမဲဆွယ်ပွဲအတွက်အပြင်းထန်ကြိုးစားနေတဲ့မစ္စတာနေတန်ယာဟုကတော့သူ့ဘက်ကအမှားတစုံတရားမရှိခဲ့ဘူးလို့ဆိုပါတယ်။ဝန်ကြီးချုပ်နေတန်ယာဟုဟာကြာသပတေးနေ့နေ့လယ်မှာသတင်းစာရှင်းလင်းပွဲပြုလုပ်မယ်လို့မျှော်လင့်ရပါတယ်
။တောင်အာရှကနျူကလ িয়ার လက်နက်ပိုင်းဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်တို့ကြားတင်မာမှုတွေတိုးလာတာနဲ့အတူနှစ်နိုင်ငံလေကြောင်းတိုက်ခိုက်မှုတွေပါနှစ်နိုင်ငံစလုံးဘက်ကနေလှုပ်ခဲ့တဲ့အတွက်စစ်ဖြစ်မှုကိုစိုးရိမ်မှုတွေရှိလာနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီတင်မာမှုတွေပြေလျော့အောင်လုပ်နိုင်တယ်လို့ပြောဆိုခဲ့တာပါပါကစ္စတန်နဲ့အိန္ဒိယတွေရဲ့သတင်းတွေကစိတ်ဝင်စားဖို့ကောင်းကြောင်းဒီနှစ်နိုင်ငံကပဋိပက္ခတွေဖြစ်လာတယ်လို့ဒီပဋိပက္ခတွေရက်ဆန့်အောင်ကျွန်တော်တို့ပါဝင်ကြိုးစားရမှာဖြစ်ကြောင်းနဲ့ဒီပဋိပက္ခတွေဟာလည်းရက်သွားမယ်လို့မျှော်လင့်ကြောင်းဗီယက်နမ်မှာကျင်းပတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်နဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲပြီးသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောပါတယ်ကျတဲ့ပြည်နေညနေပိုင်းမှာတော့ဝန်ကြီးချုပ် ပါကစ္စတန်ဝန်ကြီးချုပ်အင်မရမ်ခန်းကသူ့ဘက်ကဗိုလ်ထုနေကပြစ်ချခဲ့တဲ့အိန္ဒိယစစ်လေရင်ကလေယာဉ်မှုကိုဖမ်းဆီးထားရကနေငြိမ်းချမ်းရေးလက္ခဏာတစ်ချက်အနေနဲ့သူ့ကိုပြန်လွှတ်ပေးမယ်လို့ပြောပါတယ်။ပါကစ္စတန်အစိုးရကခုလိုကြေညာချက်တွေကြိုးဆိုကြောင်းအိန္ဒိယလေတပ်ဒုတိယအကြီးအကဲ RGK ကပူးကပြောခဲ့ပြီးအိန္ဒိယလေတပ် IAF ဟာလေယာဉ်မှုဗန်တမန်ပြန်လွတ်လာမှာကိုဝမ်းမြောက်စွာကြိုးဆိုကြောင်းလည်းပြောပါတယ်။အခုလိုပါကစ္စတန်ဖမ်းထားတဲ့လေယာဉ်မှုပြန်လွတ်ပေးတာချစ်ချည်ရဲ့လက္ခဏာတရားအနေနဲ့မြင်သလားလို့မေးတဲ့အခါမှာတော့ဒါဟာဂျနီဗာသဘောတူညီရပြန်လွတ်ပေးတာလို့ပြောပါတယ်။အခုလိုပြန်လွတ်ပေးတဲ့အတွက်တင်းမာနေတဲ့အခြေအနေတွေကကျော်လွှားနိုင်တာဖြစ်ပြီးဒီအဆင့်ကနေတန်တမာရေးနည်းလမ်းနဲ့ဆွေးနွေးမှုတွေဖြစ်လာနိုင်တယ်လို့ New Delhi ORF သုတေသနဌာနကမဟာဗျူဟာဆိုင်ရာကျွမ်းကျင်သူကသုံးသပ်ပါတယ်။
တရုတ်နိုင်ငံမှာဂျုံနဲ့ဆင်စပါးဆိုက်ပျိုးတဲ့သူတွေကိုအစိုးရကငွေကြေးအများအပြားထောက်ပံ့နေတယ်ဆိုတော့အမေရိကန်ရဲ့တိုင်ကြားချက်နဲ့ပတ်သက်ပြီးတော့ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကဒါအမေရိကန်ကိုအနိုင်ပေးဖို့ဆိုပြီးကြာသပတင်းတွေကဆုံးချလိုက်ပါတယ်ဂျုံနဲ့ဆင်စပါးဆိုက်ပျိုးဖို့အတွက်လက်သမားတွေကိုငွေကြေးအများအပြားတရုတ်အစိုးရကပေးခဲ့တယ်ဆိုပြီးတော့အမေရိကန်ရဲ့ရည်တည်ချက်ကိုဂျနီဗာမှာရှိနေတဲ့ WTO ကအခုလိုသဘောတူကြဖြစ်ပါတယ်ဒီအကြောင်းကိုအမေရိကန်သမ္မတဟောင်းဘရက်အိုဘားမားအစိုးရလက်ထက်စစ်တမ်းကုမ္ပဏီမှအမေရိကန်ဘက်ကစတင်တိုင်ကြားခဲ့တာပါတရုတ်ကဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အယူခံဝင်ထိုင်ပါသေးတယ်သို့တော်လည်းပဲဒီဆုံးဖြတ်ချက်ကိုလက်ရှိအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ရောဘတ်လစ်ဆိုင်ဇာကတော့ချီးမွမ်းလိုက်ပါတယ် WTO ရဲ့ခွင့်ပြုတဲ့ငွေကြေးပမာဏတဲ့အမေရိကန်ဒေါ်လာဘီလီယံ100နီးပါးပူပြီးတော့တရုတ်အစိုးရဟာလက်သမားတွေကိုပေးခဲ့တယ်လို့အမေရိကန်ကပြောကြားထားတာပါ WTO ရဲ့ဆုံးဖြတ်ချက်ကဝါရှင်တန်နဲ့တရုတ်အကြားတင်းမာတဲ့ကုန်သွယ်ရေးဆွေးနွေးမှုတွေဖြစ်နေတဲ့အချိန်မှာပေါ်ပေါက်လာတာလည်းဖြစ်ပါတယ်ခင်ဗျာ
ပြည်ရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839ညလိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျတဲ့ပြည်နယ်ကုလသမဂ္ဂမှာမြန်မာနိုင်ငံကိုတောရောက်ထဲတဲ့ခဲ့တဲ့အတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Bugner နဲ့ကုလသမဂ္ဂဆိုင်ရာ Britain သံမကြီး Karen Pierce တို့ကမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးခဲ့ကြပါလိမ့်မယ်။ January လတုန်းကဆက်ညက်ကြခီးစင်တဲ့မြန်မာပြည်ကိုရောက်ခဲ့တဲ့ကုလအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Bugner ကသူ့ရဲ့၄ချိန်မြောက်မြန်မာနိုင်ငံခီးစင်အတွေ့အကြုံတွေကိုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကြာသပတေးနေ့ကအစီရင်ခံခဲ့တာဖြစ်ပြီးစစ်အုပ်ချုပ်မှုအောက်မှာအချိန်တော်ကြာရှိနေတဲ့မြန်မာနိုင်ငံမှာလူခွေရေးတွေကိုအချိုးဖောက်မှုတွေကိုအကာအကွယ်ပေးနိုင်ရေးဟာခက်ခဲနေစေဖြစ်ပြီးတော့ငြိမ်းချမ်းရေးကလည်းအခုထိစိတ်မချရသေးသလိုလက်တလောဖြစ်ပွားနေတဲ့ရခိုင်တပ်နဲ့မြန်မာတပ်တွေကြားကစစ်ပွဲကလည်းစိုးရိမ်ဖို့ကောင်းတယ်လို့ပြောကြတာပါ။ဒါပြင်ရခိုင်ပြည်နယ်ရင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရ ेंजर ဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်ရင်းလူသားချင်းစာနာမှုအကူအညီပေးရေးတွေလည်းခက်ခဲနေကြောင်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာဗြိတိန်သံမကြီး Karen Pierce ကတော့မြန်မာနိုင်ငံမှာခုလိုဖြစ်နေတဲ့ပြဿနာဟာမြန်မာစစ်တပ်ကြောင့်လို့အပြစ်တင်နေတာပါ။
ထိုင်းနိုင်ငံမှာအများပြည်သူရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုတရားရုံးရဲ့ခွင့်ပြုချက်မပါဘဲအာဏာပိုင်တွေဝန်ရှာနိုင်တယ်ဆိုတော့ cyber လူညုံရေးဥပဒေကြမ်းတစ်ခုကိုပါလီမန်ကကြာသပတေးနေ့ကအတည်ပြုလိုက်ပါတယ်။ကွန်ပျူတာကနေသတင်းအချက်လက်ခိုးယူတဲ့ပြစ်မှုတွေကို cyber လူညုံရေးဥပဒေကြမ်းကဖော်ထုတ်ပါတယ်။လူညုံရေးချင်းချောက်မှုတွေဟာစိတ်ကြီးမားနေတယ်လို့သက်ဆိုင်ရာကော်မတီကယူဆမယ်ဆိုရင်ကွန်ပျူတာထဲမှာရှိနေတဲ့အချက်လက်တွေနဲ့ကွန်ပျူတာစနစ်တွေကိုတရားရုံးရဲ့ခွင့်ပြုချက်မပါဘဲမိတူကူဖို့ဖန်ဆီးရှာဖွေဖို့နဲ့လျှို့ဝှက်ချက်လက်တွေကိုဖော်ထုတ်ဖို့ဒီဥပဒေကြမ်းကခွင့်ပြုထားတာဖြစ်ပါတယ်။ဒီလိုရတဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတရားရုံးတွေကိုနောက်ပိုင်းမှာအကြောင်းကြားရပါလိမ့်မယ်။လူညုံရေးဥပဒေကြမ်းပထမမူကြမ်းကိုစတင်ပြီးတော့2015ခရဲကထိုင်းပြည်သူတင်ခဲ့ပေမဲ့လို့ထိုင်းပြည်သူတွေကလှုပ်ရှားသူတွေကပြင်းထန်ကန့်ကွက်ခဲ့တဲ့အတွက်ကြောင့်အစိုးရဘက်မှဒီသုံးခုလုံးမှမအောင်မြင်ခဲ့ပါဘူး။ထိုင်းပါလီမန်ကပယ်ချခြင်းခံရရပါတယ်
။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ရဲ့ Vietnam ကဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲပြီးတိတ်မကြာခင်မှာပဲ American နိုင်ငံခြားရေးဝန်ကြီး Mike Pompeo က Philippine သမ္မတ Rodrigo Duterte နဲ့တွေ့ဆုံဖို့ Philippine နိုင်ငံကိုသွားရောက်ခဲ့ပါတယ်။ကြာသပတေးနေ့ Philippine Manila လေဆိပ်ကိုရောက်လာတဲ့ဝန်ကြီးပွန်ပီယိုကိုဖိလစ်ပိုင်အစိုးရအရာရှိတွေကကြိုဆိုခဲ့ကြပြီးချက်ချင်းစလို့ဒီလိုပဲဖိလစ်ပိုင်သမ္မတနဲ့တွေ့ဆုံဖို့ခေါ်သွားတာပါဖိလစ်ပိုင်နိုင်ငံအတွက်လုံခြုံရေးအမျိုးမျိုးချင်းချောက်မှုတွေရင်ဆိုင်ချိန်မှာအရေးပါတဲ့မဟာမိတ်နိုင်ငံတနိုင်ငံကိုအမေရိကန်ကကူညီမှုဒါခိုင်မာကြောင်းပြသတဲ့အနေနဲ့တွားရောက်တာလို့နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်
တူရကီနိုင်ငံရဲ့ရေဒတ်အင်အားတိုးတက်လာတဲ့ဆိုတာကိုပြသဖို့အတွက်အကြီးမားဆုံးရေဒတ်လေ့ကျင့်မှုတစ်ရပ်ကိုတူရကီနိုင်ငံကလွှတ်ဆောင်နေပါတယ်။ဒီလေ့ကျင့်မှုဟာဆွေင်နယ်မြေပိုင်ဆိုင်မှုစွန့်အင်ရှာဖွေမှုနဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေကိုပိုပြီးတင်းမာလာစေမှာလည်းဖြစ်ပါတယ်။ The Blue Homeland လို့ခေါ်ထားတဲ့ဒီရေဒတ်စီးရေးလေ့ကျင့်မှုမှာစစ်သင်္ဘောအစင်းပေါင်း100ကျော်ပါဝင်ပြီးတော့ပင်လယ်နဲ့အီရန်ပင်လယ်နဲ့အီဂျင်ပင်လယ်နဲ့မြေပင်လယ်အစီပိုင်းတို့မှာလွှတ်ဆောင်မှာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးကျော်စန္ဒာတို့ပြောပြခဲ့ကြတာပါခင်ဗျာ။သောရရှိမြခင်ဗျာကျွန်တော်တို့အခုအတန်းလွှင့်နေတဲ့အချိန်မှာပဲနယူးယောက်မြို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးဆိုင်ရာဆွေးနွေးနေကြဆဲဖြစ်ပါတယ်။လာမယ့်နှစ်အတွင်းမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်ပေမဲ့လည်းမြန်မာရဲ့နိုင်ငံရဲ့ဒီငင်းငင်းရေးကတော့စိုးရိမ်နေရလို့မကြသေးစိုးရိမ်နေရစေဖြစ်တယ်လို့မကြသေးခင်ကမှမြန်မာပြည်ကနေပြန်လာတဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bukuna ကပြောကြားလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာ Miss Bukuna မနေ့တုန်းကတင်ပြဆွေးနွေးခဲ့တဲ့ဒီလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့တုတ်ပြန်ချက်အကြောင်းကိုတော့ကိုကြောင်းလင်းပြောပြပေးပါအောင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့ဇန်နဝါရီလတုန်းကစနစ်အကျခီးစဉ်နဲ့မြန်မာပြည်ကိုတွောက်ခဲ့တဲ့ကုလသမဂ္ဂတွင်မှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bukuna ရဲ့ဒီလေးချိန်မြောက်မြန်မာနိုင်ငံခီးစဉ်ကအတွေ့အကြုံတွေကိုဒီကုလသမဂ္ဂဌာနချုပ်မှာအမေတုန်းကအစီရင်ခံခဲ့တာပါမြန်မာစံတော်ချိန်နဲ့ဆိုရင်တော့မနေ့တုန်းကလို့ပြောရမှာဆိုပေမဲ့အခုကျွန်တော်တို့ဝါရှင်တန်စံတော်ချိန်ဆိုလို့ရှိရင်တော့အခုကိုပဲကျင်းပနေတဲ့ဆွေးနွေးပွဲကမပြီးသေးပါဘူးဆေးအုပ်ချုပ်မှုအောက်မှာအချိန်တော်ကြာအောင်ရှိနေခဲ့တဲ့မြန်မာနိုင်ငံမှာလူခွင့်ရေးဒီချိုးဖောက်မှုတွေကိုအကောက်အွယ်ပေးနိုင်တဲ့ကိစ္စကခက်ခဲနေတော့ဖြစ်ပြီးတော့ညဉ့်ညံ့ရေးကအခုချိန်ထိစိတ်မချတဲ့အခြေအနေမှာရှိနေတယ်လို့မြန်မာပြည်အတွက်ကြုံနေကိုရှင်းပြတဲ့ Miss Bukuna ကကုလသမဂ္ဂမှာအခုလိုပြောပါတယ
် In the broader context of Myanmar's democratic transition, military and civilian tensions.
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာစစ်တပ်နဲ့ရပ်ဖက်တင်းမာမှုတွေကနောက်နေ့ကျင်းပမယ့်ရွေးကောက်ပွဲကိုအခြေပြုပြီးရှိနေတာတွေ့ရပါတယ်။ရင်းချမ်းရေးဖော်ဆောင်မှုဟာလည်းသတိထားကင်တွေ့ရမယ့်အခြေအနေမှာရှိနေပါတယ်။ဆယ်စုနှစ်ချီပြီးရှိခဲ့တဲ့စစ်အုပ်ချုပ်ရေးရဲ့အမွေအနှစ်ဒဏ်ကြောင့်ပြင်းဆက်လက်ဖြစ်ပွားနေတဲ့လူအခွင့်အရေးအခြေအနေပြဿနာတွေရဲ့ဒဏ်ကိုမြန်မာနိုင်ငံကခံနေရတာတွေ့ရပါတယ်။
အခုလက်တော်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းကရခိုင်တပ်နဲ့မြန်မာစစ်တပ်တွေကြားကတိုက်ပွဲတွေဟာလည်းစိုးရိမ်စရာကောင်းတယ်လို့ Miss Bukuna ကဆက်ပြောပါတယ်ရခိုင်ပြည်နယ်တွင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတွေမှာလည်းခက်ခဲနေတယ်လို့ဆိုပါတယ်မြန်မာအစိုးရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့လှုပ်ဆောင်ရေးကိုလည်းတိုက်တွန်းတယ်လို့ Miss Bukuna ကဆိုပါတယ်
In my recent visits to Myanmar, I have advocated for a zero tolerance for discrimination campaign from top down.
မြန်မာနိုင်ငံကိုမကြသေးဘူးကမှခေါ်ရောက်ခဲ့မှာခွဲခြားဆက်ဆံမှုပေါ်လုံးဝတီးမခံတဲ့ policy ကျင့်သုံးမှုလှုပ်ရှားမှုကိုအထက်ကစအောက်အထိထောက်ခံအားပေးဖို့ကျွန်မတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကော်မရှင်ရဲ့အကြံပေးချက်တွေအားလုံးကိုလည်းထိရောက်စွာအကောင့်ထည့်ဖော်ရမှာမြန်မာနိုင်ငံနေနဲ့နိုင်ငံတကာနဲ့ပုံမှန်ပူးပေါင်းဆောင်ရွက်ဖို့လေကျွန်မတိုက်တွန်းပါတယ်
။ကုလသမဂ္ဂဆိုင်ရာဗြိတိန်သမ္မတ် Karen PS ကတော့မြန်မာနိုင်ငံမှာအခုလိုဖြစ်နေတဲ့ရေရှည်ပြဿနာတွေကမြန်မာစစ်တပ်ကြောင့်ပဲလို့အပြစ်တင်ပါတယ်
။ I think we should be clear Mr. President about two particular things. It is the Burmese military who are
ကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းတင်ပြရမယ့်အချက်နှစ်ချက်ရှိပါတယ်။မြန်မာနိုင်ငံမှာကာလကြာရှည်ဖြစ်ပွားနေတဲ့ပြဿနာတွေရဲ့အရင်းခံဟာစစ်တပ်ကြောင့်ဆိုတဲ့အချက်ပါပဲ။လုံခြုံရေးကောင်စီရဲ့ထုတ်ပြန်ချက်တွေမှာကျမတို့အားလုံးအနေနဲ့တွေးစီညင်ညွတ်စွာပဲမြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုလူလားသူတွေနဲ့အတူရပ်တည်တယ်ဆိုတဲ့အချက်ပါပဲ
။ကုလသမဂ္ဂဆိုင်ရာအင်ဒိုနီးရှားတာမကတော့သူတို့အစိုးရကဒီရိုဟင်ညာရေးဆောင်နေတဲ့အဓိကအချက်၃ခုကိုတင်ပြပါရစေ။ရိုဟင်ညာပြဿနာဟာလူသားချင်းစာနာမှုအကျတဲ့အဖြစ်အင်ဒိုနီးရှားကခံယူပြီးတော့ကုညီဆောင်ရွက်မှုတွေလုပ်နေတဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးနဲ့ချင့်ကပ်ပြီးတော့မြန်မာအစိုးရကိုရောဘင်္ဂလားဒေ့ရှ်အစိုးရကိုရောဒီလှုပ်ဆောင်နေကြတယ်အာဆီယံနိုင်ငံတွေအနေနဲ့လည်းရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းတွေကိုထောက်ခံဆောင်ရွက်နေတယ်လို့ဆိုပါတယ်ရခိုင်ပြည်နယ် အတွင်းမှာတိုးတက်ဖွံ့ဖြိုးပြီးတော့စီးပွားရေးကောင်းမွန်လာအောင်ရင်းနှီးမြှုပ်နှံမှုတွေဒီရခိုင်ပြည်နယ်အတွင်းလောက်ကန်ကြလို့ရှိရင်ဖြစ်ပွားနေတဲ့အကျတဲတွေကိုပြေလည်အောင်ကုညာရောက်မယ်လို့လည်းအင်ဒိုနီးရှားနိုင်ငံကခံယူထားတဲ့အကြောင်းအင်ဒိုနီးရှားသံမကပြောပါတယ်ကုလသမဂ္ဂဆိုင်ရာဒီမြန်မာကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဟောက်တူဆွမ်းကလည်းဒီမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုထင်ထင်ရှားရှားလောက်ကန်နေတဲ့အကြောင်းအခုလို့ပြောပါတယ်
China has set out the three-phase approach, namely cessation of violence, repatriation, and development.
We have planned a three-phase approach to promote peace in China. We have planned a three-phase approach to promote peace in China.
တရုတ်တာမတ်ကြီးကပြောခဲ့တာပါခင်ဗျာဥဟောက်တူဆွမ်းပြောတာကတော့အခုလာပါလိမ့်မယ်သူဥဟောက်တူဆွမ်းကကုလသမဂ္ဂနဲ့မြန်မာအစိုးရတို့ဒီပူးပေါင်းဆောင်ရွက်မှုတွေထင်ရှားလုပ်နေတဲ့အကြောင်းပြောပါတယ
် In the spirit of cooperation with the United Nations and as a demonstration of our desire to addressing the issue of Rakhine we agreed to the appointment of
ရခိုင်ပြည်နယ်ပြဿနာဖြစ်ရှင်းရမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလုံဆောင်နေတဲ့ဆိုတော့ကိုပြတ်တာနေတဲ့အနေနဲ့ကျွန်တော်တို့ဟာအထူးကိုယ်စားလှယ်ကိုလက်ခံခဲ့ပါတယ်သူရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုလုပ်ကင်နိုင်မှုလဲလိုအပ်တယ်ဒါတွေကိုလည်းကျွန်တော်တို့အကူအညီပေးနေပါတယ်သူရဲ့မနာမနေတာဝန်ထမ်းဆောင်မှုကိုဘယ်မလိုက်ဖဲညှတာစွာဆောင်ရွက်ဖို့လဲလိုအပ်ပါတယ်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒီကုလကြာကာလအတွင်းဒီ၅ကြိမ်တောရောက်ခဲ့ပါတယ်နေပြည်တော်မှာလဲသူရုံးငန်းဖွင့်ထားပါတယ်ရခိုင်ပြည်နယ်ပြည်ထောင်စုဖြစ်ရှင်းမှာသူနဲ့အတူမြန်မာအစိုးရကအပြည့်အဝပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့မြန်မာတမ္မတ်ဟောက်တူဆွမ်းကပြောတာပါအခုကျွန်တော်တို့အတန်လွှင့်နေတဲ့အချိန်ထိကုလသမဂ္ဂလူမျိုးရေးကောင်စီမှာမြန်မာနိုင်ငံရဲ့အခြေအနေတွေအကြောင်းကိုဆက်ပြီးတော့ဆွေးနွေးနေကြတော့မှာပဲအပြည့်ဆုံးပို့ပြီးတော့သိအောင်လို့ဒီ video မြန်မာပိုင်းကနောက်ပိုင်းမှာဆက်ပြီးတော့တင်ပြပေးဦးမှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါကိုကြောင်လေးအခုလိုမျိုးပေါ့လေဒီလူမျိုးရေးကောင်စီဆွေးနွေးပွဲအခြေအနေကိုအပြည့်ဆုံးပြောပြသွားတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံကဒုက္ခသည်အရေးကိုလည်းတင်ပြခြင်းပါတယ်။အာဆာနိုင်ငံတချို့မှာရောက်ရှိနေတဲ့ချင်းတိုင်းသားဒုက္ခသည်တွေကိုအကူအညီဖြတ်တောက်သွားဖို့နဲ့သူတို့ကိုမြန်မာနိုင်ငံပြန်ပို့ရေးဆိုတဲ့ UNHCR ရဲ့လက်တော်စဉ်းစားလှုပ်ဆောင်ချက်ပေါ်စိုးရိမ်မိကြောင်းအမေရိကန်မှာရှိတဲ့ချင်းဒုက္ခသည်အရေးဆောင်ရွက်နေသူတွေကပြောကြားလိုက်ပါတယ်။ဒုက္ခသည်တွေကိုကာကွယ်ကူညီရေးအစီအစဉ်တွေရပ်တန့်တော့မယ်လို့ UNHCR ကစဉ်းစားနေကြောင်းပြီးခဲ့တဲ့ရက်ပိုင်းကကြေညာခဲ့တဲ့အပေါ်မှာတုတ်ပြန်လိုက်ကြတာပါဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးအရဖိနှိပ်ခွဲခြားဆက်ဆံခံရမှုကြောင့်ဆိုတဲ့အကြောင်းပြချက်တွေနဲ့ချင်းပြည်နယ်နဲ့သခိုင်းတိုင်းတို့ကနေထွက်လာကြတဲ့ချင်းတိုင်းသားတွေဟာမလေးရှားအိန္ဒိယထိုင်းနဲ့နီပေါနိုင်ငံတွေက UNHCR ကုလသမဂ္ဂမဟာမင်းကြီးရုံးမှဒုက္ခသည်အဖြစ်လျှောက်ထားပြီး UNHCR အထောက်ပံ့နဲ့နေထိုင်နေကြတာပါအဲ့ဒီချင်းဒုက္ခသည်တွေကိုဒုက္ခသည်အဖြစ်ကအကာအကွယ်ပေးနေတဲ့အစီအစဉ်တွေကနေရပ်တန့်ဖို့စတင်စဉ်းစားနေတယ်လို့ UNHCR ကဖေဖော်ဝါရီ26ရက်နေ့မှာကြေညာလိုက်ပါတယ်။တကယ်တော့မလေးရှား၊အိန္ဒိယ၊ထိုင်းနိုင်ငံတွေမှာမြန်မာနိုင်ငံကအခြားတိုင်းရင်းသားဒုက္ခသည်တွေလည်းရှိနေပါလျက်ချင်းဒုက္ခသည်တွေအပေါ်မှာအခုလိုစဉ်းစားချက်ဟာ UNHCR ကိုယ်တိုင်ကခွဲခြားဆက်ဆံမှုလုပ်တယ်လို့ဖြစ်နေတယ်လို့အမေရိကန်ပြည်ထောင်စုမှာဒုက္ခသည်အရေးကူညီပေးနေတဲ့ချင်းတိုင်းရင်းသားကိုအွန်ချမ်မုန်းကပြောပါတယ်။
မလေးရှားတို့ထိုင်းတို့အိန္ဒိယတို့မှာအဲ refugee အဖြစ်နဲ့သွားပြီးတော့နေနေကြရတာပေါ့နော်။များတော့အဖြစ်အရင်တော့တော့ဟုတ်တယ်UNHCR ရဲ့ကာကွယ်မှုအောက်မှာပေါ့နော်။အခုကသူတို့ကအားအတွေကိုလည်းကန့်တတ်ချက်ပေးထားတယ်။2019အကုန်မှာသူတို့ရဲ့ကာကွယ်မှုအုံဆုံးသွားမယ်လို့ပါတော့။အားအတွေကိုလည်းသူတို့ချင်းပြည်နယ်ဘက်ကလူတွေအတွက်ပဲကန့်တတ်ချက်မျိုးပါတော့ရှိတယ်ဆိုတော့နည်းနည်းလေးများခွဲခြားဆက်ဆံရမှာဖြစ်နေမလားဘောနော် UNHCR ဆိုတာကြောသားရင်မှာမခွဲခြားဘဲနဲ့တစ်ပါလုံးကရှိတဲ့လူတွေကိုဘီယူဆိုင်ဆောင်ရှောက်ပေးမယ်အတင်းကြီးဖြစ်နေတဲ့အနေအထားနဲ့နည်းနည်းကွဲလွဲနေမလားလို့
UNHCR ကစဉ်းစားနေတဲ့အထက်မှာချင်းဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ရေးဆိုတဲ့အစီအစဉ်လဲပါဝင်နေတာပါချင်းဒုက္ခသည်တွေမြန်မာနိုင်ငံပြန်လာမယ့်ကိစ္စကိုကြိုးဆိုတယ်လို့မြန်မာအစိုးရကပြောကြောင်းအရှိတောင်အာရှဒေသဆိုင်ရာ UNHCR ယုံတာဝန်ရှိသူCaroline Clark က VOA ကိုပြောပါတယ်အမေရိကန်အင်ဒီယားနာပြည်နယ်ကချင်းတိုင်းရင်းသားရေးဆောင်ရွက်နေသူအမျိုးသမီးတူကတော့ UNHCR လို့ရက်ပေါ်စိုးရိမ်မိကြောင်းပြောပါတယ
်အခုလောလောဆယ်သူက refugee အနေနဲ့နေရတယ်ဆိုတော့ကကျတော့အထောက်ပံ့မှုမရှိဘူးဆိုလို့ရှိရင်သူရဲ့အခက်အခဲကပိုပြီးတော့စ ဆိုဝါလိုက်မယ်လို့ကျွန်မထင်တယ်နောက်တစ်ခုကအကုန်လုံးမြန်မာပြည်ကိုပြန်ပို့မယ်ဆိုလို့ရှိရင် case by case ကြည့်ဖို့အရေးကြီးတယ်လို့ကျွန်မထင်တယ်ဘာဖြစ်လို့လဲဆိုတော့သူတို့ကမြန်မာပြည်ကနေ refugee တွေနဲ့ထွက်လာခြင်းကသူတို့ရဲ့အနေဆက်ခံရတဲ့အတွက်ကြောင့်မလို့သူတို့တကယ်လို့ထွက်လာခဲ့တဲ့လူတွေဆိုလို့ရှိရင်သူတို့အနေဆက်ခြင်းခံရတဲ့နေရာကိုပြန်ပို့လိုက်ခြင်းအပြင်ဒါကအန္တရာယ်ရှိရပေါ့နော်ဘယ်လိုမဆိုဆိုတော့ကျွန်မထင်တာ case by case ကြည့်ဖို့ရည်ကြည့်ရတော့ကျွန်မထင်တယ
်အာရှနိုင်ငံဒီမှာ UNA ဆရာအစီအစဉ်နဲ့ခိတခိုးလုံနေကြတဲ့ချင်းဒုက္ခသည်တွေဟာနောက်ဆုံးအမေရိကန်နိုင်ငံကသူတို့ကိုဒုက္ခသည်အဖြစ်အသိမှတ်ပြုပြီးနေထိုင်ခွင့်ပေးထားတာတွေရှိပါတယ်သမရဒိုနယ်ထရန့်အစိုးရလက်ထက်မှာတော့ဒုက္ခသည်ဆိုင်ရာမူဝါဒတင်းကျပ်လာတာက UNHCR ကအခုလိုစဉ်းစားလာအောင်ရိုက်ခတ်မှုရှိစေခဲ့တယ်လို့ကိုအွန်ရှန်မုံကသုံးသပ်ပါတယ်
။တကယ်လို့များပြန်ပို့တဲ့ထောင်းဟိုမှာနေစရာအဆင်မပြေလို့နေလို့မရလို့ကိုထွက်လာပါတယ်ဆိုမှပြန်ပို့ရင်ပါပါသွားထိုးမှအမေရိကန်သမရရဲ့သဘောထားပေါ့နော်။ Immigrants တွေကိုအထူးသဖြင့် Refugee တွေကိုရှော့ချပြီးတော့ခေါ်ယူတယ်ဆိုတဲ့ဟာတွေကညာတော့အချင်းဒီငွေကြေးပိုင်းလဲရော့ကျသွားတယ်ငွေကြေးပိုင်းရော့ကျတော့တစ်ဖက်နိုင်ငံမှာလဲသူတို့လုံဆောင်မဲ့ဗရာဟိတအဖွဲ့စည်းတွေကလဲသူများကိုနေတိုင်းတော့မကူညီနိုင်ဘူးလေသူလူရည်အရေးအတွက်နဲ့ percentage နဲ့ဆိုကနေဒါကပို့ပြီးတော့ American ထက်လူရည်ပို့ပြီးတော့လက်ထံတယ်ဟုတ်တယ်ဒီ American နိုင်ငံကလဲသူရဲ့ကဘာရဲ့ခေါင်းဆောင်နိုင်ငံအဖြစ်နဲ့ဆက်လက်မဦးဆောင်မဲနေပေါ့နော်ဒီအစိုးရအပြောင်းလဲကြောင်းသူတို့ရဲ့ဂုံတိတ်ခါတွေကိုလည်းနည်းနည်းကြသိမ်းသွားသလိုပဲလို့
ချင်းတိုင်းသားဒုက္ခသည်တွေဟာမလေးရှားထိုင်းအိန္ဒိယနီပေါ်နိုင်ငံတွေမှာ 26,000 လောက်ရှိပြီးအမေရိကန်ပြည်ထောင်စုမှာအခြေချခွင့်ရသူတွေကတော့ 3,000 ဝန်းကျင်လောက်ရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာအမေရိကန်VOA အမေရိကန်တန်ရဲ့တောက်ကြနေ့မနေ့ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်မှာဖြစ်ပါတယ်အိန္ဒိယနဲ့ပါကစ္စတန်ကြားဖြစ်နေတဲ့တင်းမာမှုပြည်လည်နိုင်တဲ့အလားအလာရှိတယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်တစ်ချိန်တည်းမှာပဲကက်ရှမီးယားအငင်းပွားနေဆက်တလျှောက်ဖြစ်ပွားနေတဲ့လေကြောင်းတိုက်ခိုက်မှုမျိုးဟာဖြစ်ရိုးဖြစ်စဉ်ကိစ္စတစ်ခုဖြစ်လာမှာကိုစိုးရိမ်မှုတချို့ကရှိနေပါတယ်ဒီအကြောင်းဦးကျော်စံသာပြောပြမှာပါ
နျူကလ িয়ার လက်နက်တွေကင်ပြီးအပြိုင်ဆိုင်ဖြစ်နေကြတဲ့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားလေတချင်းထိတွေ့မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရပိုင်အကြမ်းမှာပဲတင်းမာမှုအစိမ့်မြင့်လာတာဖြစ်ပါတယ်။ဒီတင်းမာမှုတွေကိုမကြခင်ကြော်လွှားသွားနိုင်မယ်လို့မျှော်လင့်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောသွားပါတယ်။ပါကစ္စတန်နဲ့အိန္ဒိယဘက်ကကြားရတဲ့နောက်ဆုံးသတင်းတွေဟာတော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်။နှစ်နိုင်ငံကြားတင်းမာမှုတွေဒီထက်မဆိုးအောင်ကျွန်တော်တို့ကြိုးစားနေတယ်လို့လည်းသူကဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံပြီးဗီယက်နမ်နိုင်ငံမှာပြုလုပ်တဲ့သတင်းစာစီးနင်းပွဲမှာဒီလိုထက်သွင်းပြောကြားသွားတာဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကလည်းညင်ကြမ်းရေးအချက်ပြတဲ့အနေနဲ့ဆိုပြီးပါကစ္စတန်ဘက်ကဖန်ထားတဲ့အိန္ဒိယလေရင်မှုကိုလွှတ်ပေးမယ်လို့ပြောထားပါတယ်။ဒီကြေညာချက်ကိုအိန္ဒိယလေတပ်ဗိုလ်ချုပ်ကြီး RGK ကပူးကကြိုဆိုလိုက်ပြီးဒါဟာအပြုသဘောဆောင်တဲ့အချက်ပြမှုဖြစ်တယ်။ဂျနီဗာကွန်ဗင်းရှင်းနဲ့လည်းကိုက်ညီတယ်လို့ဆိုပါတယ်။သို့တော်လည်းပဲဒီလိုလှုပ်ပေးတဲ့ကိစ္စဟာသံငင်းတမန်ငင်းအရာပြဿနာကိုဆက်လက်ဆွေးနွေးညှိနှိုင်းဖြေရှင်းဖို့လမ်းစာမျှတာဖြစ်တယ်လို့လည်းသုံးသပ်သူတွေကတော့ပြောကြပါတယ်။တကယ်တော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမကြခင်မှာပဲရွေးကောက်ပွဲနဲ့ကြုံတွေ့ရတော့မှဖြစ်ပါတယ်။သူပြန်လဲအနိုင်ရရှိဖို့အတွက်လည်းပဲအစွမ်းကုန်ကြိုးပမ်းနေပါတယ်။ဂျာဟစ်ဟူစိန်ဟာအိန္ဒိယနိုင်ငံရဲ့သုံးသပ်သူဖြစ်ပါတယ
်။ It is in interest of Modi at this point of time and he's going into election, a critical election for him.where he is struggling to
ဘာမဲ့ရွေးကောက်ပွဲဟာအိန္ဒိယဝန်ကြီးချုပ်မိုဒီအတွက်သိက္ကိုအရေးကြီးပါတယ်ဒီအတွက်အပြင်းထန်စ조사နေတာပါဒီချိန်မှာပါကစ္စတန်နဲ့ပြဿနာဖြစ်လာတာဟာသူ့အကြိုက်ဖြစ်ပါလိမ့်မယ်ဒါပေမဲ့ဒါကထိမ့်မနိုင်တိမ့်မရဖြစ်သွားနိုင်ပါလေဒါကိုသူအတွက်မှားခဲ့တာပ
ါတချိန်တည်းမှာပဲပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကလည်းအကြမ်းဖက်ဝါဒကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယနဲ့ဆွေးနွေးဖို့ဆိုတာသူတို့ကန့်လန့်ခဲ့ပြီဖြစ်ပါတယ်ဒါပေမဲ့မိုဒီကတော့ပါကစ္စတန်ဝန်ကြီးချုပ်ရဲ့ကန့်လန့်ချက်ကိုညှင်းဆန်နေသေးပဲဖြစ်ပါတယ်ဒီနှစ်နိုင်ငံကြားရန်ဆောင်မှုတွေဟာနိုင်ငံတကာဖိအားတွေကြောင့်မှိမ့်မှိန်သွားခဲ့သည့်တိုင်အောင်အငင်းပွားကက်ရှမီးယားနေဆက်တခြားလေကြောင်းတိုက်ပွဲတွေဟာဖြစ်ရဖြစ်စဉ်တရက်လိုဖြစ်လာနိုင်တဲ့အခြေအနေရှိနေတာပါအဂျိုင်းဆာဟာနီဟာနယူးဒယ်လီမြို့ Conflict Management Institute ရဲ့အကြီးအကဲဖြစ်ပါတယ
်အပြန်အလှန်နေဆက်ဖြတ်ကျော်ပြစ်ခတ်မှုတွေဖြစ်နေသလိုဒါလည်းပုံမှန်အခြေအနေသဘောမျိုးဖြစ်လာနိုင်တယ်လို့လည်းတွေးမိပါတယ်နေဆက်ဖြတ်ကျော်ပြစ်ခတ်မှုတွေကြောင့်လူတွေရာနဲ့ချီတေဆုံးခဲ့ရပါတယ်အငင်းပွားနေဆက်တလျှောက်လ ေကြောင်းတိုက်ခိုက်မှုတွေဖြစ်လာနိုင်မယ်ဆိုရင်လူတွေပို့ပြီးတည်ကြေကြရပါလိမ့်မယ်
။အိန္ဒိယနဲ့ပါကစ္စတန်အကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားနယ်မှာ1982တုန်းကအိန္ဒိယထိန်းချုပ်နယ်မြေနဲ့ပါကစ္စတန်ထိန်းချုပ်နယ်မြေဆိုပြီးတော့မြင်းခွဲခြားသတ်မှတ်ခဲ့တာပါ။ဒါပေမဲ့ဒီသတ်မှတ်ချက်ကိုဖောက်ဖျက်ပြီးတော့အပြန်အလှန်ပြစ်ခတ်မှုတွေကအချိန်ပေါင်းများစွာဖြစ်နေခဲ့ပါတယ်။အခုတင်မှမှုစတင်ခဲ့တာဟာအိန္ဒိယထိန်းချုပ်နယ်မှာပါကစ္စတန်အခြေစိုက်ဂျိုင်ယက်အီမိုဟာမက်အကြံပေးအဖွဲ့ရဲ့လက်ချက်ကြောင့်အိန္ဒိယလူညုံရေးတပ်သား40ကျော်သေဆုံးခဲ့ရတာကစတင်ခဲ့တာဖြစ်ပါတယ်။ဒီစစ်သွေးကြွအုပ်စုကိုသူတို့ထောက်ခံအားပေးနေခြင်းမရှိဘူးလို့ပါကစ္စတန်ဘက်ကညှဉ်းဆန်နေသည့်တိုင်အောင်ဒီအစွန်ရောက်အကြံဖက်သမားတွေကိစ္စနဲ့ပတ်သက်ပြီးပါကစ္စတန်နိုင်ငံဟာနိုင်ငံတကာရဲ့ဖိအားပေးမှုကိုတော့ရည်ရှိကြုံတွေ့ရနိုင်ပါသေးတယ်။အခုခါမှာတော့အမေရိကန်ပြည်ထောင်စုဗြိတိန်ပြင်သစ်တို့ဟာလူမျိုးရေးကောင်စီကြိုက်ရင်ခုနကပြောခဲ့တဲ့ဂျိုင်ယက်အီမိုဟာမက်အဖွဲ့ခေါင်းဆောင်ဖြစ်တဲ့မာဆူဒ်အဇဟာကိုနိုင်ငံတကာအကြံဖက်သမားအဖြစ်အဆိုတင်သွင်းဖို့ရှိနေပါတယ်။အကြံဖက်သမားတွေကိုငွေကြေးထောက်ပံ့မှုစောင့်ကြည့်ရေးအဖွဲ့ကတော့ပါကစ္စတန်နိုင်ငံကိုစောင့်ကြည့်ရမယ့်နိုင်ငံများစီးရင်မှာထည့်သွင်းထားပါတယ်ခင်ဗျာ။
အိန္ဒိယပါကစ္စတန်အခြေအနေကိုဦးကျော်စန္ဒာပြောပြသွားတာပါ။အခုတော့တရုတ်အမေရိကန်ကုန်သွယ်ရေးအလားအလာကိုလည်းတင်ပြခြင်းပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်ရနိုင်ရေးဆွေးနွေးမှုတွေမှာသဘောတူညီချက်ရနိုင်ဖို့အလံဝေးနေသေးတယ်လို့အမေရိကန်ကုန်သွယ်ရေးဆိုင်ရာထိပ်တန်းအရာရှိတွေကပြောကြပါတယ်။ VOA သတင်းတောက် Night Chin နိုင်ငံသားရေးဝန်ကြီးဌာနကနေသတင်းပေးပို့ထားတာကိုတော့ကိုဇော်ဝင်းလှိုင်ကပြောပြမှာဖြစ်ပါတယ်။
တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ဘက်ကလုံငွေပြနေတယ်ဆိုတော့တမနာထရန့်စိုးရိမ်မှုဖြစ်နေတဲ့ကိစ္စပြည်လဲရေးအတွက်ဥတည်ပြီးလက်အတန်ကြာပြုတ်လုံနေတဲ့နိုင်ငံခြားကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေမှာသဘောတူညီချက်မရနိုင်သေးပဲဖြစ်နေကြောင်းအမေရိကန်ကုန်သွယ်ရေးအထုကိုယ်စားလှယ်ရောဘတ်လစ်တီဇာကပြောပါတယ
် What the president wants is an agreement that number 1 is enforceable
တမနာလူချင်းတဲ့နံပါတ်1ချက်ကစည်းကမ်းချက်တွေကိုလိုက်နာရမယ့်အခြေအနေမျိုးပါဒါပေမဲ့ဒီပညာရည်မဖြစ်မနေလွှတ်ပြောင်းပေးရမယ်ဆိုတဲ့ကိစ္စညာနာပိုင်ဆိုင်မှုအကြီးစားဆက်မှုနဲ့ဆိုင်တဲ့ policy တွေပြီးတော့စိုက်ပျိုးရေးနဲ့ဆိုင်တဲ့မမျှမတဖြစ်နေတာတွေဘယ်လိုလိုက်နာရမယ်ဆိုတာကိုပြဋ္ဌာန်းဖို့အဟံထားဖြစ်နေပါတယ်ကျွန်တော်တို့လိုချင်တာကကုန်သွယ်ရေးမှာအခြေခံကျတဲ့ပြောင်းလဲမှုတွေနဲ့လိုက်နာရမယ်အချက်တွေကိုပြဋ္ဌာန်းနိုင်ဖို့ဖြစ်ပါတယ
်တရုတ်နိုင်ငံကနည်းပညာကုမ္ပဏီ Huawei ကအခုသတင်းပတ်ထဲမှာပဲ 5G နည်းပညာအတွေ့နိုင်ငံတကာ wireless ညီလာခံမှာသဘောတူလက်မှတ်ထိုးလိုက်ပါတယ်ဒါပေမဲ့ဟောင်ဝင်းနဲ့တရုတ်အစိုးရအကြားဆက်နွယ်မှုရှိနေတာကြောင့်ကုန်သွယ်ရေးဆိုင်ရာလေဝက်ချက်တွေခိုးယူနိုင်တယ်ဆိုပြီးဟောင်ဝင်းအပေါ်ယုံကြည်မှုမရှိသေးပဲဖြစ်နေကြောင်းအိုဟိုင်းယိုပြည်နယ်က Republican အောက်လွှတ်တော်အမတ် Steve Chabot ကပြောပါတယ
် I think the US has to be very serious about intellectual property theft about security
ဟောင်ဝင်းကအချိန်ချင်းခိုးယူခဲ့တဲ့ညာနာပိုင်ဆိုင်မှုလုံခြုံရေးစိုက်ဘာလုံခြုံရေးစတဲ့ကိစ္စရပ်တွေအတွက် American ဘက်ကအထူးအလေးထားတဲ့လို့ကျွန်တော်ထင်ပါတယ်ဇဒီကလည်းနောက်ထပ်ပြဿနာတစ်ခုပါဒါကြောင့်အမေရိကန်အနေနဲ့ဒီကိစ္စကိုအထူးအလေးထားသင့်ပါတယ်သမ္မတအနေနဲ့လည်းတရုတ်တို့နဲ့ဆွေးနွေးတဲ့အခါဒီကိစ္စတွေကိုထည့်သွင်းစဉ်းစားလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟွာဝေးကဥရောပတိုင်းမှာတိုးချဲ့လှုပ်ဆောင်လာနေတဲ့အပေါ်အမေရိကန်ဘက်ကစိုးရိမ်မှုတွေကြီးထွားလာနေပြီးတရုတ်နည်းပညာကုမ္ပဏီနဲ့ဆက်ဆံခြင်းကအမေရိကန်နဲ့ဥရောပတိုင်းရဲ့ဆက်ဆံရေးကိုပိုပြီးခက်ခဲရှုပ်ထွေးသွားစေနိုင်ကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီး Chris Pope ကပြောပါတယ
် Cyber facilitated theft of intellectual property for example has become notorious around the world but the Chinese
Cyber internet ကတဆင့်ညာနာမှုပိုင်မှုတွေခိုးယူတာကိုကမ္ဘာတစ်ဝှမ်းမှာအရှိန်မြှင့်လှုပ်လာနေကြပါတယ်။တိုင်းပြည်အတွက်ရေးပါတဲ့လုပ်ငန်းတွေအတွက်အသာစီးရနိုင်အောင်တရုတ်ဆိုရကစနစ်တကျနဲ့ကိုခိုးယူနေကြတာကြားပါပြီ
။ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေအပြည့်အသတ်ဆောင်ရွက်နိုင်ရေးအတွက်သမ္မတ Trump ကတရုတ်သမ္မတရှီကျင်းပင်နဲ့ထိပ်သီးဆွေးနွေးပြုလုပ်ဖို့ရှိနေတာကြောင့်အမေရိကန်ရဲ့ဆက်သွယ်ရေးဆိုင်ရာအခြေခံအဆောက်အအုံတွေမှာ Huawei ရဲ့နည်းပညာတွေမတုံ့ဘို့ဆိုတဲ့ဖိအားပေးမှုတွေလည်းတိုးမြင့်ဖြစ်ပေါ်လာနေပါတယ်ခင်ဗျာ
တရုတ်အမေရိကန်ကုန်သွယ်ရေးအလားအလာကိုကိုဇော်ဝင်းလိုင်ပြောပြသွားတာပါမကြာခင်မှာတော့ယဉ်ကျေးမှုဆိုင်ရာနိုင်ငံတကာသတင်းလွှမ်းတော်ဘုတ်ကိုတင်ဆက်ဖို့ရှိသလို EDN 3အင်္ဂလိပ်သင်ခန်းစာနဲ့ကျန်းမာရေးကဏ္ဍတိုင်းရင်းသတင်းလွှမ်းတော်ကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းအင်္ဂလိပ်သင်ခန်းစာနဲ့အတူကျမရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
အရင်ကလိုပဲတကယ်ငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့ပြန်နေချင်းပြီးပြီးတော့အရင်ကလိုပဲကျွန်တော်တို့ကိုယ်အိမ်မှာနေပြီးကိုယ့်ရဲ့
တိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့ထူးခြားအကြောင်းအရာတွေကိုနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ။အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မွန်ဂိုလီးယားနယ်ပွားကန္နာလို့သိကြတဲ့တိဘက်ဘာသာရေးပွဲတွေမှာတုံးတဲ့မျက်နှာဖုံးတွေပြုတ်လုပြတာပြီးမွန်ဂိုရင်ကျိမှုကိုဖြန့်ပြူးပေးနေသူတူရှိပါတယ်။သူပြုတ်လုဖန်တီးတဲ့မျက်နှာဖုံးတွေကိုတခြားနိုင်ငံကပြတဲ့တချို့မှာပြသထားတယ်လို့သူကိုယ်တိုင်လည်းကဘာအနှံ့ကိုလှည့်လည်သွားရောက်ပြီးတော့ဒီမျက်နှာဖုံးတွေကိုပြသနေတာပါ။ဒီအကြောင်းနဲ့ပတ်သက်ပြီးတော့အမေရိကန်ဝါရှင်တန် DC မြို့တော်ပြင်နေအိမ်မှာတွေ့ဆုံမေးမြန်းခဲ့တဲ့ Caring ပါစံရေးသားရတဲ့သတင်းလွှာကိုတော့မန်းမြသစင်အောင်ကပြောပြမှာဖြစ်ပါတယ
်။မျက်နှာဖုံးပညာရှင်ကန္နာကိုမွန်ဂိုလီးယားနိုင်ငံမြို့တော်ဦးလန်ဘာတာမှာမွေးဖွားခဲ့ပြီးသူကအမေရိကကို2002ခုနှစ်မှာပြောင်းရွှေ့အခြေချခဲ့ပါတယ်။သူကတိဘက်ဘာသာရေးပွဲတော်တွေမှာကပြတဲ့အခါအသုံးပြတဲ့မျက်နှာဖုံးတွေကိုပြုလုပ်လာခဲ့တာဆယ်စုနှစ်နှစ်ခုကျော်ခဲ့ပြီဖြစ်ပါတယ်။ဒီမျက်နှာဖုံးတွေလုတ်ဖြစ်ခဲ့တဲ့အကြောင်းကိုကန္နာကအခုလိုပြောပြပါတယ်။
1997 then I decided to build
100ဒီမိုးစိပ်ပြူဖို့မျက်နှာဖုံးကို1999ခုနှစ်မှာစလုပ်ခဲ့ပြီးအဲဒီနောက်မှာမျက်နှာဖုံးပုံစံ180မျိုးလုပ်ဖို့ဆုံးဖြတ်ခဲ့တာပါ Sam Tibet ဘာသာရေးပွဲတော်ကပွဲတွေမှာဝတ်ဆင်ကြတဲ့ဒီမျက်နှာဖုံး180မျိုးကို1999ခုတည်းကနေစလုပ်တာ2009အထိဆိုရင်စုစုပေါင်း10နှစ်ကြာခဲ့ပါတယ
် Sam ဘာသာရေးပွဲတော်ကိုမွန်ဂိုလီးယားမှာ19ရာစုအစောပိုင်းကစပြီးကျင်းပခဲ့ကြတာပါဒါပေမဲ့1930ပြည့်နှစ်နှောင်းပိုင်းကွန်မြူနီဝါဒကြီးစိုးလာတဲ့အချိန်တွေမှာဒီဘာသာရေးပွဲတော်ကိုပိတ်ပင်ထားခဲ့ကြပါတယ်
။ Modern 800 temples and including of first lot of Buddhist objects.
အဲ့ဒီကဘုရားကျောင်း800ကျော်ဖျက်ဆီးခံခဲ့ရပြီးဒီပွဲတော်မှာသုံးတဲ့မျက်နှာဖုံးတွေအများကြီးကိုလည်းဖျက်ဆီးပစ်ကြပါတယ်။ကျွန်တော်ကဒီမျက်နှာဖုံး180မျိုးစလုံးကိုပြန်လုပ်ပြခြင်းခဲ့တာပါ။
မျက်နှာဖုံးတစ်ခုစီဟာဇက်ကောင်တစ်ခုစီရဲ့ဇယိုင်းနဲ့သူတို့ပါဝင်ကပြရတဲ့အခန်းကဏ္ဍကိုကိုးစားပြုပါတယ်
။ The long life very knowledgeable wisdom and
ဥမာပြဒီမိုးစိပ်ပြုဖို့ကပညာရှိတတ်တော်ရှိဘိုးဘူးကြီးပေါ့ဒီမျက်နှာဖုံးဝတ်ပြီးကမယ်ဆိုရင်ကျွန်တော်ကပညာရှိကြီးရဲ့ဇယိုက်ကိုကောက်ွက်တွေကနေတဆင့်တရုတ်ဖို့ပြနိုင်မှုကြိုးစားရတာပေါ့
ကနဒီမျက်နှာဖုံးတွေကိုပြန်လုပ်တော့ကသူ့မိသားစုတွေနဲ့တငယ်ချင်းတွေကဒီမျက်နှာဖုံးတွေနဲ့တွဲပြီးဝတ်ဆင်ရတဲ့ဝတ်စုံတွေအစင်တစားတွေကိုကူပြီးတော့ရှာပေးကြပါတယ်။ကနရဲ့အမေကဆက်ချုပ်တဲ့သူဖြစ်ပြီးသူ့အဖေကအလွန်ကိုအမှုပညာဆန်သူပါ။သူကမိဘတွေစီကတင်ယူခဲ့တယ်လို့ကျောင်းမှာလည်းအမှုပညာဘာသာရပ်ကိုတင်ယူခဲ့ပါတယ်။သူကမျက်နှာဖုံးတွေကိုရှင်စည်းနဲ့စက္ကူပြောပတ်လွှာတွေကိုသုံးပြီးတော့လုပ်တာပါ။တခုပြီးဖို့တလားလောက်ကြာပါတယ်ဒါကအစင်စင်လို့ရတယ်လို့လွယ်ကူတဲ့အလုပ်တော့မဟုတ်ဘူးလို့သူကပြောပါတယ
် very complete job it takes the time and sitting and making the mark
မျက်နှာဖုံးတစ်ခုလုပ်ဖို့အတွက်အချိန်ယူရပါတယ်မျက်နှာဖုံးတစ်ခုစီတိုင်းအတွက်ဇက်ကောင်စရိုက်ဘယ်လိုရှိမလဲဆိုတာကိုကျွန်တော်သေချာအချိန်ယူစဉ်းစားပြီးမှလုပ်တာပါ
ကန္နာကဒီမျက်နှာဖုံးတွေတက်ဆင်ကပြတဲ့အကအဖွဲတစ်ခုကိုလည်းဖွဲ့စည်းထားပါတယ်။ဒီအကအဖွဲကနိုင်ငံပေါင်း90ကျော်ကပွဲတော်တွေ၊ပြဇက်ယုံတွေ၊ပြတိုက်တွေမှာသွားပြီးတော့ဖျော်ဖြေကပြခဲ့ပါတယ်။သူပြုလုပ်ဖန်တီးထားတဲ့မျက်နှာဖုံးတွေကတက်ဆင်မွန်ဂိုယဉ်ကျေးမှုကိုတကဘာလုံးကိုချပြဖို့ကသူ့ရဲ့အကြီးမားဆုံးရည်မှန်းချက်ဖြစ်တယ်လို့ကန္နာကပြောခဲ့တယ်လို့ကိုပိုင်ယဉ်ကျေးမှုကိုထိမ့်သိမ်းဆောက်ရှောက်ဖို့ကလူတိုင်းအတွက်အရေးကြီးဆုံးဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်။
ဘက်ခရှင်များရှင်တက်မတော်ကစစ်တိုင်းတချို့မှာစစ်စင်ရေးတွေလေးလာကြရက်ဆိုင်ထားပြီးရင်းများရင်ဆွေးနွေးဖို့ကန့်လန့်ခဲ့တာအခုဆိုရင်နှစ်လကျော်သွားပါပြီအပြည့်အခက်ရက်ဆဲထားတဲ့ကာလအတွင်းမြမအစိုးရတာဝန်ရှိသူတွေတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်ကြားတွေ့ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေစေပါအပ ြည့်ခတ်ရစဲရေးကြေညာထားပြီးမယ်တိုက်ပွဲတွေဖြစ်နေရတာဘာကြောင့်များပါလဲလက်နဲ့ကိုင်းပဋိပက္ခတွေရော့ပါရင်ပြည်ရင်းငြိမ်းချမ်းရေးမှာဘာတွေကအဓိကအဟန့်တားဖြစ်နေပါလဲဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကျေးဇူးပါတယ်ရှင
်အခုစနေညဗီဒီယိုတိုက်ရိုက်လေးလိုင်းအစီအစဉ်မှာသွားရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့အမေရိကန် EDN 3အင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချမှာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် EDN အသုံးကတော့
Big Time
ဆိုတာပဲဖြစ်ပါတယ်ဆာလုံးပေါင်းက big big ကြီးမာတာ time time အချိန်လို့လုံးကောက်အဓိပ္ပာယ်ရပါတယ် idiom အဓိပ္ပာယ်အရတော့နှမျိုးယူလို့ရပါတယ်အပျော်ကြီးပြောတဲ့အချိန်ဖြစ်တယ်လို့ဒိဋ္ဌိကျဲပုဂ္ဂိုလ်ကြီးတွေအဖြစ်လဲရည်ညွှန်းအသုံးပြုလို့ရပါတယ် George Crowe ပေးတဲ့ဥပမာတော့
I really had a big time at the New Year's party I went to last year.The food was great, and I got to meet some big-time people like senators and other important people like that.
ပြီးခဲ့တဲ့နှစ်ကနှစ်သက်ကူပါတီသွားတော့အပျော်ကြီးပြောလိုက်တာဗျာ။အစားအသောက်ကလည်းကောင်းပြီ။ဒါ့အပြင်အထက်လွှတ်တော်အမတ်တွေနဲ့တခြားအရေးကြီးတဲ့ပုဂ္ဂိုလ်တချို့တွေလည်းတွေ့ဆုံခွင့်ရခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I really had a big time at the New Year's party I went to last year.The food was great, and I got to meet some big-time people like senators and other important people like that.
အပျော်ကြီးပြောတဲ့အချိန်ဆိုရင်ဘယ်လိုပြောမလဲ?
Big time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာသန်းရဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရအပြီးမှာတော့အခုတခါကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ်မှာတော့အရေးပြားထိမ့်သိမ့်မှုအခြေခံအပိုင်းတစ်အကြောင်းကိုတင်ပြဆွေးနွေးထားပါတယ်ဒီအကြောင်းမြန်မာနိုင်ငံကအရေးပြားအထူးကဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ဆွေးနွေးတင်ပြထားတာပ
ါဟုတ်ကဲ့ရေးပြားအထူးကဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီအရေးပြားထိမ့်သိမ့်မှုအခြေခံအကြောင်းကိုဒီနေ့ပြောမှာပါဆရာကြီးအဲဒီခါကျတော့ဒီအရေးပြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့အဓိကအချက်တွေကိုစပြီးတော့ပြောပြပေးပါလားဆရာကြီ
းဒီအရေးပြားထိမ့်သိမ့်မှုဆိုတာကလူတိုင်းလုပ်ဖို့လိုအပ်တယ်ဒီတကယ်တော့အရေးပြားထိမ့်သိမ့်မှုလုပ်တယ်ဆိုတာလောက်အောင်လုပ်တယ်ပြောလဲပြောရင်လည်းပြောလို့ရတယ်ဒါပေမဲ့လောက်အောင်လုပ်တာတွေဟိုကတပိုင်းသက်သက်ပေါ့နော်ကိုယ်ခန္ဓာမှာအရေးပြားနဲ့ပတ်သက်တာတွေမဖြစ်အောင်လို့ဒီရာထင်းသိမှုကောင်းမှနောက်ဆက်တွဲပြဿနာတွေမဖြစ်အောင်လို့ကျန်းမာရေးအတွက်လုပ်ဖို့လိုအပ်တယ်ဆိုတာကိုအဓိကပြောချင်တာပါအဲ့တော့အခုကတော့အခြေခံရေသားထင်းသိမှုအကြောင်းလေးဒီမှာဒီကရေပြားရဲ့စွမ်းဆောင်ရည်ပူကောင်းအောင်လုပ်တာပေါ့ဗျာအဲ့မှာအဓိကနှစ်ချက်ပြောချင်တယ်ပထမတစ်ခုကရေပြားပစ္စည်းမှုပြန်တက်နိုင်တယ်ညော်နေအောင်လုပ်တာဒုတိယတစ်ခုကတော့ရေပြားရဲ့လုပ်ငန်းတောင်းဝန်တွေပူကောင်းအောင်ဆိုပြီးတော့ဒီဝေချက်နှမျိုးနဲ့လောက်တာ။ဘာဖြစ်လို့လဲဆိုတော့ကိုခန္ဓာမှာရေပြားဆိုတဲ့အင်္ဂါအစိတ်ပိုင်းကကိုခန္ဓာရဲ့အပြင်ဆုံးမှာနေရတဲ့တောင်းဝင်းကျင်အခြေအနေတွေဖြစ်တဲ့လေတု၊မေယောင်ကြီး၊နောက်ရေစပ်ပြားဓာတုပြားပစ္စည်းပါနဲ့ပဲထိတွေ့သူကထိတ်ဆုံးကနေခံရတယ်ဆိုတဲ့အခါကျတော့ပစ္စည်းမှုအနည်းငယ်များရှိတယ်။နောက်တစ်ခါအသက်ကြီးလာတဲ့အခါကျရင်လည်းအိုမင်းပစ္စည်းလာတယ်။အဲ့တော့အဲ့ဒီပစ္စည်းမှုတန်းနိုင်တဲ့များယောနေအောင်တော့ကျွန်တော်တို့လုပ်ပေးသင့်တယ်။ဒုတိယတစ်ချက်ကတော့ရေပြားရဲ့ဆွမ်းဆောင်ရည်ဖြစ်တဲ့လုပ်ငန်းတောင်းဝန်တွေပိုကောင်းအောင်လုပ်ပေးရမယ်။တရားမလို့ရေပြားအားဖြင့်တော့ဗျာရေပြားရဲ့ဆန်းဆောင်ရည်တက်အောင်လို့နေအောင်ကြီးကာကွယ်ဖို့ကအရင်ကြီးကြည့်ရဲအသား6တောက်ကာကွယ်ပေးဖို့လိုတယ်။ဆေးလိမ်မတော့ဖို့လိုတယ်။ဝက်ဆန်ရှင်မကုတ်ဘူးမဖဲဖို့ရေပြားကိုညင်သာကန်တန့်ရှင်းပေးဖို့နောက်ဝက်ဆန်မားတွေအတွက်တန့်နေသမျှဝက်ဆန်မဖြစ်စေတဲ့ပစ္စည်းတွေသုံးဖို့လိုတယ
်။ဟုတ်ကဲ့ဆရာအဲ့တော့ဒီရေပြားပျက်စီးတာကိုတက်နေသမျှနည်းဖို့အတွက်ဘာတွေဆောင်မှုရှောင်မှုလိုမလဲဆရာ
။ရေပြားပစ္စည်းမှုတန်းနေတယ်များယောနေအောင်လုပ်ဖို့လို့ပြောလိုက်တဲ့အတွက်ကြောင့်မလို့အရေးပြားစွမ်းဆောင်ရည်ကျဆင်းနေတဲ့အခြေအနေတွေကိုသိဖို့လိုတယ်ပေါ့နော်အဲဒီတော့ပထမဆုံးအချက်ကတော့ အသက်အရွယ်ဥမင်းချင်းပေါ့အဲဥမင်းလာတဲ့အခါရေပြားငွေစင်ကတော့လုံးမလုံးနိုင်တော့ဘူးကျွန်တော်တစ်ချက်ကတော့စိတ်ဖိစီးမှုပြစိတ်နဲ့ယုံနေဆိုတာတွဲနေတဲ့အတွက်ကြောင့်မလို့ပျော်ရွှင်နေတဲ့အချိန်မှာမျက်နှာကြည့်လို့ကောင်းသလိုမျိုးဖြစ်ပြီးတော့အဆင်မပြေတဲ့အချိန်မှာဆိုရင်ထိုင်းမိုင်းနေတယ်အဲလိုပဲ stress ညားနေတဲ့အချိန်မှာဆိုရင်ကိုယ်ခန္ဓာကကော်တီဆိုဆိုတဲ့ဟော်မုန်းကိုထုတ်ပေးတယ်အဲ့ဒီဟော်မုန်းကဒီအရေပြားရဲ့ဆွမ်းဆောင်ရည်ကိုကျစေတယ်ဗျ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအရေပြားဆွမ်းဆောင်ရည်ကျဆင်းစေတဲ့အခြေအနေတွေ
သိအေးတဲ့နေရာတွေနောက်သိအေးတဲ့ຢာစီပေါ့နော်ဆောင်းရာစီမှာအသားတွေပတ်တယ်အသားပတ်တယ်ဆိုတော့ဘာဖြစ်လာလဲဆိုရေပြား၆ပဲအစီလွားရော့ရောကကြားကြီးတက်တာအဲ့တော့လူလူနေနေရေပြားရားတယ်ပုံမှန်ရှိရမယ့်အဆိုတော့အစီတက်ကိုကောင်းကောင်းမထိန်းနိုင်အောင်အဲ့တော့ပတ်ကြားရည်အပ်တဲ့အခါကျတော့အဲပိုးဝင်တာမျိုးဖြစ်တယ်သူရဲ့ကာကွယ်တားဆီးမှုလုပ်ငန်းကိုခေါ်တဲ့တကားလိုပိတ်ထားတဲ့လုပ်ငန်းမျိုးမလုပ်နိုင်ဘူးနောက်ထပ်ဒီရေစမ်းဆောင်ရင်ကြားစီတဲ့အချက်ကတော့ကလင်စာတို့ဆက်ပြားတို့ကြီးချွတ်စီတွေအဲ့ဒီပစ္စည်းတွေကိုလိုတာထက်ပိုပြီးတော့သုံးရင်ရေစမ်းမြင့်နေပြန်မှရှိတဲ့အစီလွားလေးကပြောင်းသွားတယ်ပြောင်းသွားရင်ရေစမ်းက6ရောရေစမ်းဆမ်းဆောင်ကိုကြားစီတယ်ဒါမှမဟုတ်လို့အဲဒီသုံးရည်ပစ္စည်းရဲ့အပြင်းအထန်ကိုအရင်မသုံးမှုကိုလည်းလိုပါတယ်။နောက်လိမ့်စေးတွေဥမာလွယ်လွယ်ဝယ်လို့ရတဲ့လိမ့်စေးတွေဈေးထဲမှာဆိုင်ဒီမှာဆေးဆိုင်ဒီမှာမျက်စိမျိုးစုံပေါ့ဗျာ။အဲ့ဒီကောင်တွေကအရေပြားဆန်းဆောင်ရေးကြတယ်ကော်တီဆိုဆိုတဲ့ဆေးတွေပါတယ်။အဲခဏတာလိမ့်လို့ကောင်းပြီးမယ်အကြာကြီးလိမ့်တဲ့အခါကျရင်ရေပြားပါပြီးတော့ရေပြားရဲ့လုပ်ငန်းတာဝန်တွေကိုသူကနှောက်ယှက်ပေးတယ်။အဲကြောင့်မို့လို့မသုံးတဲ့နာတွေကိုရေရှည်မှာမသုံးဘူးကိုလည်းအရေးကြီးပါတယ်။နောက်ဆုံးတစ်ခုကတော့ရေပြားမှာယောဂဖြစ်တယ်ဆိုရင်ရေပြားရဲ့ဆွမ်းဆောင်ရည်ကြားတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုရေပြားဆွမ်းဆောင်ရည်ကျဆင်းပြီးတော့ရေပြားပျက်စီးတဲ့တံပေါ့နော်နည်းအောင်တော့ဆရာကြီးဘလို့ကာကွယ်သင့်လဲ
ရေပြားကင်းစေးမှုပျက်စီးတွေအဲဒီ skin care product တွေကိုလိုအပ်တယ်လို့ပေါ့ကိုယ်နဲ့တင်းတော်တာကိုရွေးချယ်ပြီးသုံးသပ်ဖို့လိုပါတယ်ပြီးတော့တခြားရှောင်းသင့်တဲ့အရာတွေကိုနေအောင်ကြည်လိုမျိုးအဲဒါလူပစ္စည်းပြင်းပြင်းတွေလိုမျိုးစားပြပစ္စည်းပြင်းပြင်းတွေကိုရှောင်းရမယ့်ဥစ္စာတွေကိုရှောင်းသိမှုလိုပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကပြောတယ်ဒီအရေးပြားထိန်းသိမ်းမှုပစ္စည်းတွေအဲ့ဒါတွေကိုဘလို့အနေထားမျိုးတွေကိုဆွလို့ရလဲဆရာကြီ
းဒီမှာတော့လေဟို celebrity ခေါ်တဲ့ minimum ရောအမှုပညာတဲ့ရောကျွန်တော်တို့ဖြေနေကြတဲ့ skin care တွေတုံးတယ် skin care တွေတုံးတယ်ဒီကိစ္စကတော့သူတို့ပြောနေတာဒီသူတို့ညွှန်းနေနေတာတွေကအနောက်ကပစ္စည်းတွေ makeup တွေကိုပြောတာဗျာကျွန်တော်အင်္ဂလိပ်လိုပြောရင် lab on issue ဆိုတော့ cosmetic ပေါ့နော်အဲအခုပြောတဲ့ skin care ပစ္စည်းတွေဆိုတာဒီအလတ်ကုန်ပစ္စည်းတွေကိုစိုးလို့တာမဟုတ်ပါဘူးဒီအရေပြားတန့်ရှင်းမှုဟိုထိန်းသိမ်းမှုအတွက်လိုအပ်တဲ့ပစ္စည်းတွေပေါ့ဗျာဥပမာဆိုရင်ဆက်ပြားတွေဒါမှမဟုတ် cleanser ဒါမှမဟုတ် facial foam အဲ့လိုမျိုးခေါ်တဲ့တန့်ရှင်းတဲ့ပစ္စည်းတွေဒီကတကူကတော့အစီပြန်နာတွေပါတွေအတွက်လိမ့်နဲ့နောက်အသားတင်းအောင်လိမ့်နဲ့ toner တို့ astringent တို့ clarifier တို့အဲ့လိုမျိုးခေါ်တဲ့ toner မျိုးစုံနောက်ရေပြားရဲ့အဆိုတက်ကိုထိန်းသိမ်းရတဲ့ပစ္စည်းတွေပေါ့ moisturizer တွေ hydrator တွေနောက် eye cream မျက်လုံးအတွက်တသက်ပေါ်လာတဲ့ cream တွေနောက်နေရောင်ခြည်ကာတဲ့ပစ္စည်းတွေ sunblock တို့ sunscreen တို့အဲ့လိုမျိုးလိမ့်စေးတွေ jelly spray တွေနောက်ကိုယ်ခန္ဓာအတွက်သုံးတဲ့ scrub တွေဟိုကြီးချွတ်စည်းတွေပေါ့နော်နောက်မျက်နှာမှာကပ်တဲ့ mask တွေအဲ့လိုဟာမျိုးတွေကဒါရေပြားထိန်းသိမ်းပစ္စည်းတွေဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီပစ္စည်းတွေကဘယ်ဟာတွေအဓိကရွေးသုံးတယ်လဲဆရာ
တော့အသားရည်ကမတူဘူးလေကိုယ့်ရဲ့အသက်ရွယ်နောက်ကိုယ့်ရဲ့အလုပ်ကိုင်းပုံစံပေါ့နော်ရုံးထဲမှာအတွင်းခန်းထဲမှာလူမျိုးနေရတဲ့ပုံစံမျိုးလားရေအောင်မှလုပ်တဲ့လူဒါမှမဟုတ်အပြင်မှာအလုပ်လုပ်ရတဲ့လူရဲ့ပုံစံမျိုးလားဒီဘူးရဲထဲရတဲ့လူအဲနောက်တစ်ခါအားကစားသမားမျိုးညဘက်မှာလုပ်လုပ်တဲ့လူစတဲ့အလုပ်ကိုင်းပုံမူတည်ပြီးတဲ့တယောက်နဲ့တယောက်ကလိုအပ်ချက်မတူဘူးနောက်ကိုယ့်ရဲ့အသားရည်ပေါ့နော်အဲ့ပေါ်ဒီမှာမူတည်ပြီးတော့ရွေးချယ်သင့်တယ်အသက်အရွယ်ရလို့ပြောမယ်ဆိုရင်တော့အသက်ငယ်တဲ့လူတွေကအသက်ကြီးတဲ့လူတွေအတွက်အဆိုတတ်ပေါ့နော်မော်ရှာပုံများတယ်နောက်ဒီကိုယ့်ရဲ့အရေပြားပုံစံကတချို့ကအစီပြန်တဲ့အသားရည်တချို့ကချောက်တဲ့အသားရည်တချို့ကျတော့အစီပြန်တဲ့ချောက်တာရောနှောနေတဲ့ပေါင်းစပ်အသားရည်အဲ့ဒီပေါ်ဒီမှာမူတည်ပြီးတော့လည်းရွေးချယ်သင့်တယ်နောက်ဒီ skin care တွေအမျိုးသမီးတွေမကပဲနဲ့အမျိုးသားတွေလည်းသုံးသင့်တယ်မျိုးသားဆိုရင်တော့သူ့ရဲ့အရေပြားကရေပြားအပြင်ပူပြီးထူတဲ့အတွက်ကြောင့်မလို့နည်းနည်းပူပြီးပြင်းတဲ့မျိုးစားကိုတုံးဖို့လိုတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
ပ က်စင်တင်ဆက်သွားမယ်တယင်းတည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတယင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တယင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တယင်းတည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းမီနဲ့လွတ်တော်ဒူးဥက္ကဋ္ဌကိုရာဒူးကနေနှုတ်ထွက်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံတဲ့အကြောင်းရင်းကိုခြားပြဖို့မင်းတက်မြို့နယ်ပြည်သူတွေကတောင်းဆိုလိုက်ပါတယ်။ကြောက်ဖြူမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးမှာဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ၁၀ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပေးရှောင်တွေနေရပြန်နိုင်ခြင်းမရှိသေးတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟိုကနေချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်းကိုရာထူးကနေနှုတ်ထွက်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံတဲ့အကြောင်းရင်းကိုမင်းဆန္ဒရှင်ပြည်သူတွေချမ်းချပြဖို့မင်းတက်မြုံနဲ့မင်းဆန္ဒရှင်ပြည်သူတွေကနေတောင်းဆိုလိုက်ပါတယ်ဦးအောင်တန်းကိုဖေဖော်ဝါရီလ23ရက်နေ့နောက်ဆုံးထားပြီးရာထူးကနေနှုတ်ထွက်ဖို့နှုတ်ထွက်ခြင်းမပြုပါကလွတ်တော်အတွင်ပြစ်တင်ရှုတ်ချနှုတ်ထွက်စေမယ်ဆိုပြီး NLD ပါတီဒုတိယဥက္ကဋ္ဌနဲ့ဒေါက်တာစော်မြင့်မောင်ကလက်မှတ်ရေးထိုးပြီးဖေဖော်ဝါရီလ18ရက်နေ့ကနောက်ဆုံးအကြိမ်တတိပေးခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမင်းတက်မင်းဆန္ဒရှင်ပြည်သူများကိုစားမင်းတက်အရက်ဖက်ဖွဲ့စည်းကဦးဆောင်သူ10ဦးတို့ကနေလက်မှတ်ရေးထိုးပြီးတော့ NLD ပါတီဒုတိယဥက္ကဋ္ဌနဲ့ဒေါက်တာစော်မြင့်မောင်နဲ့ချင်းပြည်နယ်လွတ်တော်ဥက္ကဋ္ဌဦးစိုးပွဲထံကိုလိမ့်မူပြီးဖေဖော်ဝါရီလ25ရက်နေ့ကအိတ်ပွင့်ပေးစာတစ်စောင်ပေးပို့ခဲ့ကြတာဖြစ်ပါတယ်ချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌနှုတ်ထွက်ခိုင်းတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးချင်းပြည်နယ်လွတ်တော်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုဘက်ကယနေ့ချိန်ထိပွင့်လင်းမြင်သာစွာထုတ်ပြန်ခြင်းမရှိသေးပါဘူ
းပြည်ခိုင်းပြည်နယ်ကြောက်ဖြူမြို့အထူးသဖြင့်အုပ်ချုပ်ရေးမှူးရုံးမှာဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ10ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တာပါဖေဖော်ဝါရီ26ရက်ညနေပိုင်းမှာကြောက်ပြူမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးလုပ်သားတွေတန်ရှင်ရေးလှုပ်ဆောင်နေစဉ်အမိုက်မီးရှို့တဲ့ချိန်မှာဘုံပွားကွဲတာဖြစ်ပြီးအုပ်ချုပ်ရေးဝန်ထမ်း9ဦးမိသားဝန်ထမ်း2ဦးသိခိုက်ဒဏ်ရာရလို့စေရုံတင်ထားရပြီးသာမန်ထိခိုက်မှု2ဦးရှိတယ်လို့အုပ်ချုပ်ရေးမှူးဦးစုမှုကျော်ကပြောပါတယ်ဒီဘုံပွားကွဲမှုမှာဘယ်သူဘဝလက်ချက်ဆိုတာစစ်ဆေးနေစေလို့သူကဆိုပါတယ်ကြောက်ပြူမြို့နယ်တွင်းမှာတော့ဘုံပွားကွဲမှုနဲ့တိုက်ပွဲတွေဖြစ်ပွားမှုဖြစ်စဉ်မရှိခဲ့ပေမဲ့အခုလိုဖြစ်ပွားလာတာဒေသတွင်းလုံခြုံရေးကိုချင်းချောက်နေတယ်လို့ဖြစ်တယ်လို့ကြောက်ပြူဒေသခံတွေကပြောပါတယ်ဖေဖော်ဝါရီ26ရက်နေ့မှာလဲဘူတီတောင်မြို့စကကဆန်ကသဝင်းတွင်ဘုံပွားကွဲခဲ့ပြီးအရာရှိသူရဲ့စနီးသေဆုံးမှုဖြစ်ပွားခဲ့ပါတယ
် SNLD ပါတီမူဝါဒတွေပြင်ဆင်ဖို့နဲ့ပါတီစည်းစနစ်ကျဖို့အတွက်ဘဟုအလုံမှုဆောင်များအဖွဲ့ထားရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်ပါတီဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်ရှေ့ဆက်ပါတီရဲ့စည်းစနစ်ကျမှုအတွက်ပြင်ဆင်ခြင်းပါတီမူဝါဒပြင်ဆင်ခြင်း2020ရွေးကောက်ပွဲအောင်နိုင်ခြင်းအတွက်ပြင်ဆင်ခြင်းစတဲ့ခေါင်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့ကွင်းစင်တွေ့ဆုံမှုမှာပါဝင်တဲ့တွဲဖက်အတွင်းရင်းမှုနဲ့စိုက်လက်ကပြောပါတယ် SNLD ကြားခေါင်းပါတီဟာ18ရက်နေ့ကတီဘော19ရက်နေ့ကလာရှို21ရက်နေ့ကတန့်မြန်းနဲ့22ရက်နေ့ကမောင်ရယ်မြို့နယ်ကပါတီဝင်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ် SNLD ပါတီဟာ2015ပါတီစုံရွေးကောက်ပွဲ2019ကြားဖြတ်ရွေးကောက်ပွဲတွေမှာလွတ်တော်ကိုယ်စားလှယ်46နေရာအနိုင်ရထားတဲ့ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်ပါတယ်
ခွဲမဆောင်ရေးနဲ့တခုတည်းတော့တတ်မတော်သာရှိရေးကိစ္စတွေနဲ့နိုင်ငံရေးဆွေးနွေးမှုတွေသိဆုံးမှုဖြစ်ပေါ်နေပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပြည်လုံးဇရုရအစည်းအဝေးကိုလည်းသတ်မှတ်ချိန်တိုင်းမကျင်းပနိုင်တဲ့အတွက်တနင်္ဂနွေလိုပြစ်ခတ်တက္ကမှုရစရေးသဘောတူစာချုပ် NCA ပေါ်မှာမွန်လူထုတွေယုံကြည်မှုကျဆင်းလာတယ်လို့မွန်ပြည်ထောင်ပါတီရဲ့82ကြိမ်မြောက်အမျိုးသားနေမှာထုတ်ပြန်ထားပါတယ်။မွန်ပြည်ထောင်ပါတီဟာနိုင်ငံရေးဆွေးနွေးမှုပြုလုပ်နိုင်ဖို့အတွက်ရည်ရွယ်ပြီး NCA လက်မှတ်ရည်သွေးခဲ့တာတစ်နှစ်ပြည့်ပြီဖြစ်ပေမဲ့လည်းမွန်၊ကရင်နဲ့တနင်္သာရီတိုင်းဒေသကြီးမှာရှိတဲ့ပြစ်ခတ်တက္ကမှုရစရေးဆိုင်ရာပူတွဲဆောက်ကြည့်ရေးကော်မတီ GNCA 3နေရာတို့မှာလည်းမပါဝင်နိုင်သေးတဲ့အတွက်ဆွေးနွေးမှုတွေကြည်လည်မှုမရှိသေးဘူးလို့ထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီ20ရက်နေ့ကမွန်ပြည်ထောင်ပါတီဗဟိုသဏ္ဍာန်ချုပ်ကနေဦးစီးကျင်းပတဲ့82ကြိမ်မြောက်မွန်မျိုးရနေခန်းနာကိုထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသရှိမွန်ပြည်ထောင်ပါတီသတ္တိဧရိယာပလက်တွန်ဖိုက်ချေးပါမှာစစ်ရေးပြအလံတင်ခန်းနာနဲ့ကျင်းပခဲ့ပြီးသတင်းထောက်တွေကိုရှင်းလင်းပြောကြားခဲ့တာလည်းဖြစ်ပါတယ်
လာမယ့်2020ရွေးကောက်ပွဲမှာဖလုံစဝေါ်ဒီမိုကရက်တစ်ပါတီအနေနဲ့ကရင်ပြည်နယ်မှာပြန်လည်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ကရင်သုံးပါတီပေါင်းပြီးဖွဲ့စည်းလိုက်တဲ့ KNDP ပါတီကကရင်ပြည်နယ်မှာဝင်ရောက်ရှင်ပြိုင်မှာဖြစ်တဲ့အတွက်ဖလုံစဝေါ်ပါတီအနေနဲ့ထပ်ပြီးမပြိုင်တော့ဘူးလို့ရခင်ကသဘောတူပြောဆိုထားပေမဲ့အခုပြန်လည်ဝင်ပြိုင်ခြင်းဟာကရင်ပြည်သူတွေဝေဝါးသွားစေတယ်လို့ KNDP ဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။နိုင်ငံရေးပါတီအနေနဲ့အ ਨੇ ဆုံးမဲဆန္ဒနဲ့3နေရာဝင်ရောက်မပြိုင်ရင်ပါတီဖျက်ရမှာဖြစ်တဲ့အတွက်ကရင်ပြည်နယ်ကလွဲရင်ကရင်ရှိတဲ့အခြားနေရာတွေမှာပဲတွားရောက်ရှင်ပြိုင်မယ်လို့2018ခုနှစ်ကဖလုံစဝေါ်ပါတီဘက်ကပြောဆိုထားတာလည်းရှိခဲ့ပါတယ
်။အခုသတင်းတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအစိုးရတက်မတော်အနေနဲ့ရှမ်းပြည်နယ်အပါအဝင်စစ်တိုင်း၅ခုကိုလေးလကြာအပြစ်ကရက်စဲထားပြီးစစ်ဘေးရှောင်တွေနေရပြန်နိုင်ရေးဆောင်ရွက်သွားမယ်လို့ပြောဆိုထားပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးရှောင်တွေနေရပြန်နိုင်ခြင်းမရှိသေးပါဘူးစစ်ဘေးရှောင်တွေနေရပြန်ခြင်းပေမဲ့လည်းလုံခြုံရေးကိမဲ့နေသလိုစစ်ရှောင်စခန်းမှာလည်းစားဝတ်နေရေးအခက်အခဲတွေတွေ့နေရတယ်လို့ဆိုပါတယ်အမီရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါတယ်
စစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်အာမခံချက်မရှိသေးသလိုအခက်အခဲမျိုးမျိုးရှိနေတယ်လို့ရှမ်းပြည်နယ်နိုင်ငံမြို့ပန်လုံ KBC စစ်ဘေးရှောင်စခန်းကလက်ထောက်မန်နေဂျာဦးဖန်လာကပြောပါတယ်
။အရင်ကလိုပဲတကယ်ငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့ပြန်နေချင်းပြီးပြီးတော့အရင်ကလိုပဲကျွန်တော်တို့ကိုယ်အိမ်မှာနေပြီးကိုယ့်ရဲ့ချမ်းမြေတွေကိုအရင်ကလိုပဲပြန်လှုပ်ရှားချင်းနေပြီးလို့တနတ်တွေကြောင့်ခဏခဏပြစ်ကြပေါ့နော်။အော်ဘာပြစ်မှန်းတော့မသိဘူး။ညာဆလို့ရှိရင်လည်းတို့ကတပြေတနတ်တန်နေပဲကြားနေရပါတော့တို့စစ်တပ်ကနေပဲမင်းမြုပ်မင်းကြခဏခဏပဲကြားနေရပါတော့ကျွန်တော်တို့ရွာကကျွေးရွာတွေလည်းခဏခဏတည်ရပဲ
နေဝနေတန်းဘလောင်စစ်ဆောင်စခန်းကစစ်ဘေးရှောင်300ကျော်ကလည်းလက်ရှိမှာမြေနေရွာပြောင်းရွှေ့ပေးရမယ့်အနေအထားတွေရှိနေတဲ့အတွက်အကူအညီတွေလိုအပ်နေတယ်လို့စခန်းကော်မတီဝင်တော်ဝင်းဝင်းရွှေကပြောပါတယ
်ကျမတို့နေလာတာဒီရက်ဒီဇင်ဘာဆိုရင်ကျမတို့ခုနှစ်နှစ်ပြည့်ပြီစစ်ဆောင်ခဲ့တာနေလာတာကြာလာတော့လဲအလူရှင်တွေကလည်းတပြေးပြေးနဲ့ညော့နေလာတယ်ဒီကျမတို့ခုလက်ရှိနေနေတဲ့မြေကကြတော့ဒီဘုံနယ်မြေတောင်တွေရဲ့ပိုင်နယ်မြေတောင်တွေရဲ့ပိုင်နယ်မြေကြတော့ကျမတို့တောင်လူမျိုးစုကလည်းများလာပြီကုညီပေးမဲ့အလူရှင်ကလည်းခုချိန်ကြီးစောင့်ညော်နေသေးပါဒါမဲ့ပုံမလာသေးဘူးပေါ့ရှင
်နေဝန်းနေတောင်ဘလောက်စစ်ဆောင်စခန်းကစစ်ဘေးရှောင်389ဦးကတော့ကချင်ပြည်နယ်မန်ဝင်းကြီးမြို့နယ်မန်လွယ်ဆက်ရွာမန်လွယ်အောက်ရွာနဲ့ကျူဆန်းကျေးရွာ3ရွာကနေ2012ခုနှစ်ဒီဇင်ဘာလကနေစတင်စစ်ဘေးရှောင်လာတာဖြစ်ပြီးအခုချိန်ထိနေရမပြောင်းနိုင်သေးတာဖြစ်ပါတယ်။နန်းခမ်းမြို့နယ်အတွင်းမှာရှိတဲ့နေဝန်းနေတန်းပလောင်စစ်ဆောင်စခန်းကျော်ဝမ်းကျော်တူးပန်လုံကချင်စစ်ဆောင်စခန်း KPC ရှိစစ်ဘေးရှောင်စခန်းနဲ့စစ်ဆောင်တွေအားလုံးကတော့မိမိတို့ရဲ့နေရရင်းကိုပြောင်းနိုင်ရေးအစိုးရနဲ့အကူအညီပေးရေးဖွဲ့တွေကိုအကူအညီတောင်းသွားမယ်လို့စစ်ဆောင်တွေကပြောပါတယ်။အစိုးရကနေပြသန်းလိုက်တဲ့မြေလွမြေလမြေရဥပဒေပြင်ဒေသတွင်းလွတ်ဆောင်ရမယ့်ယထာလမ်းနဲ့ကာလမ်းဖောက်လုပ်မဲ့စီမံကိန်းတွေကြောင့်၎င်းတို့ရဲ့မြေနေရာတွေဆုံးရှုံးသွားမှာကိုစိုးရိမ်တဲ့အတွက်နေရအများဆုံးပြန်ချင်တယ်လို့ပန်လုံစစ်ဆောင်စခန်းကသော်ကင်လွန်းကပြောပါတယ်
။အဓိကကိုမြေနေရာဆုံးရှုံးမှလည်းကိုကြောက်ဆုံးပဲပေါ့နော်။ကျမတို့ကမြေနေရာဒီဆုံးဆုံးမှကြောက်လို့တာကျမတို့ကအဓိကပြန်ချင်တာပေါ့နော်။
စစ်ဘေးရှောင်တွေနေနဲ့လုံခြုံစွာနေရရင်းပြန်နိုင်ဖို့နဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နိုင်ဖို့အစိုးရအနေနဲ့အကူအညီပေးစီလိုတယ်လို့စစ်ဘေးရှောင်တွေကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲငင်းချင်းရေးလုပ်ငန်းစဉ်တွေမှာပါဝင်ဖို့နဲ့အပြစ်ရရေးဆွေးနွေးနိုင်ဖို့အတွက်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကနေအစိုးရရဲ့ NRPC နဲ့ရောတပ်မတော်နဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲနှစ်ရက်လုံးမှာပါဝင်တဲ့SSPP SSA ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဗိုလ်မှူးဆိုင်ဖုန်းဟန်ကိုနမ်ဟောင်းကနေဆက်သွယ်မေးမြန်းရမှာရှမ်းဘာသာနဲ့အခုလိုမျိုးစတင်ပြောဆိုပါတယ
်
NRPC နဲ့ဆွေးနွေးတာကယုံကြည်မှုပြန်နဲ့တည်ဆောက်ဖို့ဒေတာဖွံ့ဖြိုးရေးအတွက်ဆောင်ရွက်ဖို့စတာတွေဆွေးနွေးတယ်ငင်းချမ်းရေးခရီးပယ်ထိရှိပြီလဲဆိုတာတွေကိုဆွေးနွေးပါတယ်အလို့တဘောဆွေးနွေးကြတာပါပဲ
ဟုတ်ကဲ့ဖေဖော်ဝါရီလ22ရက်နေ့ကအစိုးရရဲ့ NRPC နဲ့တွေ့တော့အစိုးရဘက်ကဘာတွေဆွေးနွေးခဲ့ပါသလဲရှင
်အေး NRPC တဲ့တူတူအရှင်းဒီချုပ်အန်ဟော
NRBC ဘက်ကဥဆောင်လာတဲ့ရှင်းနေချက်ဥထွန်းထွန်းကအစိုးရဘက်ကလှုပ်ဆောင်နေတာကိုရှင်းပြတယ်ဥသိန်းဆောင်ဥခင်ဆောင်ဥတို့ကတော့လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်နဲ့ရှေ့ဆက်လှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေကိုရှင်းပြတယ်ဥစော်ထေးကတော့ SSPP နဲ့အစိုးရကြားဆက်ဆံရေးနဲ့လုပ်ငန်းဆောင်ရွက်ခရမှုတွေကိုရှင်းလင်းတယ်အားလုံးပါဝင်ရေးမှုကိုလည်းဆွေးနွေးခဲ့ကြတယ်ဒါပေမဲ့အခက်အခဲလေးတွေရှိနေတယ်လို့အကောင့်ထင်မဖော်နိုင်သေးတာပါကျွန်တော်တို့လှုပ်ချင်တဲ့ဒေတာဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေကိုတော့အထက်ကိုတင်ပြပြီးမှတာပြန်ပြီးအကြောင်းပြမယ်လို့ပြောပါတယ်
ဖေဖော်ဝါရီ25ရက်နေ့တက်မတော်ကိုယ်စားလှယ်တွေနဲ့တွေ့တုန်းကရော SSPP ဖက်ကပါရီဆွေးနွေးပါတယ်လဲရှင
်။အော်ခါတဲ့ကပွားခံပွန်းလေးမပန်းလို့
ကျွန်တော်တို့ဘက်ကဆွေးနွေးဖြစ်ခဲ့တာကတော့1948ခုနှစ်ကလေးကပင်လုံမြို့မှာတဘောတူထားတဲ့တိုင်းရင်းသားတွေတန်းတူညီမျှရေးကိုပိုင်ပြတ်ထန်းခွင်စတာတွေကိုအရင်ကင်နေဖြစ်ရှင်းစေလိုတယ်ဒါတွေကိုတခုမှအကောင့်ထဲမဖော်ရသေးဘူးပြဿနာအရင်ကမဖြေရှင်းပဲအဖျားကိုပဲဖြေရှင်းခဲ့တာကြောင့်တိုင်းရင်တားလက်နဲ့ကင်တွေတောပြန်ခိုတဲ့ဒါတကတွေကျွန်တော်တို့မှအများကြီးရှိခဲ့ဘူးတဲ့ပင်လုံစာချုပ်ပါအချက်လက်တွေကိုအကောင့်ထဲမဖော်နိုင်ဘဲနိုင်ငံရေးကိုစီရင်နီးနဲ့ဖြေရှင်းနေတာနှစ်ပေါင်း90ကျော်ပြီဒီနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနီးနဲ့ဖြေရှင်းအဖြေရှာမယ်ဆိုရင်တော့လက်နဲ့ကင်တိုက်ခိုက်စရာအကြောင်းကိုမရှိပါဘူးပင်လုံစာချုပ်ကိုကနေ့အထိတစ်ချက်မှအကောင့်ထဲမဖော်နိုင်သေးလို့ဒီကနေ့အထိပြဿနာဖြစ်နေရတာဖြစ်တယ်။စားတဲ့အချက်တွေကိုကျွန်တော်တို့ဘက်ကပြန်လည်ဆွေးနွေးပါတယ
်။ NRPC နဲ့တက်မတော်ကိုယ်စားလှယ်တွေကိုနေပြည်တော်မှာတွားရောက်ဆွေးနွေးခဲ့တဲ့ SSPP SSA ဖက်ကကိုယ်စားလှယ်တွေကတော့ SSPP ဒုတိယဥက္ကဋ္ဌနှင့်ဘုချုပ်ဇော်ခွန်စိန်၊ဇော်နော်လစ်၊ဇော်တွန်းခမ်း၊ဇော်ဖုံဟန်နဲ့ဇော်တန်းခေါင်ငါဦးတို့ဖြစ်ပြီးတော့တက်မတော်ကိုယ်စားလှယ်ဖက်ကတော့ဘုချုပ်ရပြည့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပဲဖြစ်ပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်းကိုရာထူးကနေနှုတ်ထွက်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံတဲ့အကြောင်းရင်းကိုမင်းဆန္ဒရှင်ပြည်သူတွေကိုချပြဖို့မင်းသားမြို့နယ်မင်းဆန္ဒရှင်ပြည်သူတွေကနေတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးမှပုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ၁၀ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်
။တရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလွှာတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဗီယူရနေဒီကနေ့ညနေပိုင်းထုတ်လွှင့်သွားမယ့်အစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ71.25 MHz မှာဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ပြော်ကြန့်ရှိနေတဲ့အချိန်တော့တွင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲဟာသဘောတူညီချက်တစုံတရာမရဘဲနဲ့ပြီးသွားပါပြီ။ခေါင်းဆောင်နှစ်ဦးဆွေးနွေးပွဲပြီးသဘောတူညီချက်လက်မှတ်ရေးထိုးမယ်အခမ်းအနားနဲ့နေ့လယ်စာဆားပွဲကျင်းပဖို့ပြင်ဆင်ထားပေမဲ့ကျေးဇူးပတိနေ့နေ့လယ်ဆွေးနွေးပွဲပြီးဘာသဘောတူညီချက်မှမရတဲ့အတွက်အခမ်းအနားနှစ်ခုစလုံးကိုပယ်ဖျက်ခဲ့ပြီးတွေ့ဆုံပွဲနဲ့အဆုံးသတ်ခဲ့တာပါ။ Kim က American ဘက်ကအရေးယူတန်းခတ်မှုတွေကိုဖယ်ရှားပေးစေချင်တယ်လို့ပြောပေမဲ့ American ဘက်ကဒါကိုမလုပ်နိုင်ဘူးလို့ဆွေးနွေးပွဲပြီးဟနွိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Donald Trump ကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်မှာမြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေလုပ်မှာမဟုတ်ကြောင်းဗုဒ္ဓဦးနဲ့ညစာစာပွဲမှာသူ့ကိုဂရိပေးခဲ့တယ်လို့လည်းသမ္မတကပြောပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ပေါ်မှာအဂရိလိုက်စားမှုတွေနဲ့ဆွဲချက်တင်မှုလှုပ်ဆောင်တဲ့သူ့ရဲ့ရည်ရွယ်ချက်ဟာဝန်ကြီးချုပ် Netanyahu ရဲ့နိုင်ငံရေးမှာလှုပ်ဆောင်မှုတွေအဆုံးသတ်စေဖို့အတွက်ရည်ရွယ်တယ်လို့ Israel နိုင်ငံတော်ရှေ့နေချုပ်ကချက်တပရီနေမှာပြောကြလိုက်ပါတယ်။အသေးစိတ်ကိုချက်ချင်းမထုတ်ပြန်သေးပေမဲ့ဝန်ကြီးချုပ်နန်တန်ရန်ဟုကိုလက်ပေးမှုအဂရိလိုက်စားမှုနဲ့ယုံကြည်မှုချိုးဖောက်မှုတွေနဲ့တရားစွဲဆိုဖို့ရဲရဲအကြံပြုချက်ကိုလက်ခံဖို့ရှိတယ်လို့ရှင့်နေချုပ်ကပြောပါတယ်။ဒါဝန်ကြီးချုပ်နန်တန်ရန်ဟုပေါ်ဘလို့တရားစွဲဆိုမှုမျိုးမဆိုဒါအစ္စရေးသမိုင်းတချက်လက်ရှိအာဏာရဝန်ကြီးချုပ်ကိုရာဇဝတ်ပြစ်မှုနဲ့ပထမဆုံးတရားစွဲဆိုဖြစ်ပါတယ်။တောင်အရှကနျူကလ িয়ার လက်နဲ့ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်တို့ကြားတင်းမာမှုတွေတိုးလာတာနဲ့တူနှစ်နိုင်ငံလေကြောင်းတိုက်ခိုက်မှုတွေပါနှစ်နိုင်ငံစလုံးကလှုပ်ဆောင်ခဲ့တာကြောင့်စစ်ဖြစ်မှာစိုးရိမ်နေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းမာမှုတွေပြေလျော့အောင်လုပ်နိုင်တယ်လို့ပြောပါတယ်။မြန်မာပြည်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Bogner နဲ့ကုလသမဂ္ဂဆိုင်ရာ Britain သမ္မတကြီး Karen Pierce တို့ဟာချက်တပရီနေကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာမြန်မာရေးပြောကြားခဲ့ပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနက်အတွက်အစည်းအဝေး တို့လိုမူကမဆူရင်ထွေးဖြစ်ပါတယ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ဒရက်စမိတ်ဖြစ်ပါတယ်တောက်ကြနေမနေခင်6နိုင်နေ9နိုင်အထိ VOA အစီအစဉ်တွေကိုလိုင်းလိုမီတာ30 40 48နဲ့လိုင်းလာ190တို့ကနေတင်ဆက်ခဲ့တာပါတို့ရောရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွဲဟာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.